Welcome to the Voice of America in Burmese.
မင်္ဂလာနေ့မှာတော်တာရှင်များရှင် VO American တန်းကနေ2023ခုနှစ် February 9ရက်အင်္ဂါညပိုင်း VO မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် VO Radio အစီအစဉ်တွေကိုလိုင်းတူမီတာ19 25နဲ့32တို့အပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလိမ္မာကတောင်းယူတင်ဆက်ပေးပါပါရှင်
ကျွန်တော်တို့ပေါင်းသားမှာအနေခက်သိကင်းကျင်းကြပါစေဗျာဒီကနေ့ထိတ်ကိုတက်လာတဲ့သတင်းတွေကတော့ NUG နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးနဲ့တွေ့ဆုံပြီးမြန်မာပြည်သူတွေနဲ့ရော NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပါပြည်ထိုင်နိုင်ငံကအတူရက်တည်နေကြောင်းပြည်ထိုင်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာဒီမိုကရေစီရေးအတွက်ဩစတြေးလျအစိုးရဘက်ကထိထိရောက်ရောက်စောင့်ရွက်ခဲ့ခြင်းမရှိဘူးလို့နယူးယောက်ရဲ့အခြေစိုက်လူခွေစောင့်ကြည့်ရေးအဖွဲ့ကဝေဖန်လိုက်ပါတယ်ဝါကြီးအပေါ်မူချက်ပြန်းတဲ့စစ်ပွဲစီကိုဥတီသွားနေကြောင်းစစ်ပွဲကာကွယ်ရေးကိုနှလုံးသွင်းပြီးလူခွင်ရင်းနဲ့လူသားခုံတိတ်ခါပေါ်ပထမထားတဲ့ချင်းကပ်ပုံမျိုးကိုပြောင်းကြဖို့အချိန်ရောက်ပြီလို့ကုလသမဂ္ဂတွေးမှုချုပ်ကပြောလိုက်တဲ့သတင်းတွေနဲ့တခြားကမ္ဘာသတင်းတွေကိုအလိမ္မာနဲ့ပဲတင်ပြပေးကြမှာပ
ါဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာမှာတော့ KRP နဲ့ပမာခီးတဲ့တင်မော်တော်ယာဉ်တစ်စီးမိုင်းနှင်မိပြီးပောက်ကွဲပျက်စီးသွားပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီ
းတန်ရတာကတော်တော်လေး6ရောက်ပြ6ရောက်ပါလား2ဦးတည်းရဲ့2ဦးတန်ရတယ်ပေါ့တန်ရတဲ့2ဦးကလည်းလောလောဆယ်ဆယ်ဆင်းမှာအချင်းကမကောင်းဘူ
းရွှေလွိုက်ကောပရာဟိတာအတင်ဒုက္ခတာဦးအောင်မမြင့်ပြောသွားတာပါဒီကြောင့်တဲ့တင်ပြေစုံနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူတနင်္သာရီတိုင်းမှာတော့မော်တော်ယာဉ်တစ်စီးတိုက်ခိုက်ခံရတာရခိုင်မြောက်ပိုင်းမှာတော့မြေမြုံမိုင်းနဲ့စစ်ကြံလက်နက်တွေရဲ့အန္တရာယ်ကြီးမားလာတာအပါအဝင် RCSS ရဲ့ရှမ်းပြည်အမျိုးသားနေအခမ်းအနားကို EAO ခေါင်းဆောင်တချို့နဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့တက်ရောက်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညပိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ဒါရင်မတိုင်ခင်အခုရင်းဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတည်မောင်းတန်းနဲ့အတူပြောပြပေးပါပါရှင်
မြန်မာပြည်သူတွေနဲ့ရော NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပါဗြိတိန်နိုင်ငံကအတူရက်တည်နေကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီး James Cleverley ကပြောကြားလိုက်ပါတယ် NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မောင်နဲ့တနင်္လာနေ့ကတွေ့ဆုံခဲ့တဲ့အပေါ်မှာသူ့အနေနဲ့အားရကျေနပ်မိကြောင်းဒီကနေ့အင်္ဂါနေ့ဒေါ်စင်မောင်ရဲ့ Twitter လူမှုစာမျက်နှာမှာ James Cleverley ကကြံကြားရေးသားထားတာပါဒါအပြင်မြန်မာပြည်သူလူထုရဲ့ဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေအတွက်ရက်တည်တိုက်ပွဲဝင်နေတဲ့ဒေါ်စင်မောင်ရဲ့ရဲစွမ်းသက်တည်ပြောင်ပြောင်းမှုကိုအလွန်ပဲလေးစားမိကြောင်းပြည်ထောင်နိုင်ငံခြားရေးဝန်ကြီးကရေးထားပါတယ်။ပြည်ထောင်နိုင်ငံခြားရေးဝန်ကြီးရုံးမှာတနင်္လာနေ့ကတွေ့ဆုံပွဲနဲ့ပတ်သက်လို့ NUG နိုင်ငံခြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားရမှာတော့မြန်မာနိုင်ငံမှာစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုရပ်တန့်နိုင်ရေးလူနည်းစုလူမျိုးများအရေးနဲ့နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဝန်ကြီးနှုတ်ဦးလုံးကဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။လက်ရှိအာဏာရ Conservative Party ခေါင်းဆောင်အပြောင်းလဲနဲ့တူဝန်ကြီးချုပ်အသစ်ဖြစ်လာတဲ့ရရှိဆူနိုက်ဦးဆောင်တဲ့အစိုးရလက်ထက်မှာ NUG နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကိုပထမဦးဆုံးအကြိမ်ဖြစ်ပြည်ထောင်နိုင်ငံခြားရေးဝန်ကြီးရုံးမှာတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒေါ်စင်မအောင်ရဲ့ပြည်ထောင်ခီးစဉ်အတွင်းမှာမြန်မာနယ်ပေါ်တွင်လည်းတွေ့ဆုံပွဲကိုစနေနေ့ကပြုလုပ်ခဲ့ပါသေးတယ်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာဒီမိုကရေစီရဲ့ဩစတြေးလျအစိုးရဘက်ကထိထိရောက်ရောက်ဆောင်ရွက်ခဲ့ခြင်းမရှိဘူးလို့နယူးယောက်အခြေစိုက်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကအဝေးပန်းပြောဆိုပါရယ်မြန်မာစစ်တပ်ဟာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေအပြင်စစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်နေပြီးဩစတြေးလျနိုင်ငံဘက်ကအရေးယူပိတ်ဆို့တာတွေမလုပ်သေးတာကို HRW လူခွင့်ရေးအဖွဲ့ကအဝေးပန်းထောက်ပြပါရယ်စစ်ကောင်စီကိုတုတ်ပြန်အေးအေးယူရင်းနှောင့်နှေးနေတာမှာအကြောင်းရင်းနှစ်ခုရှိနိုင်ပြီးပထမတစ်ခုကတော့ဒေါ်ဆန်းစုကြည်ရဲ့စီးပွားရေးအကြံပေးပေါင်ပေါက်ခါရှောင်းတာနဲ့မလွတ်မြောက်ခင်အချင်းချခံနေရတဲ့အချိန်ကဆက်ဆက်နှိမ့်နိုင်နေရလို့ဖြစ်နိုင်တယ်လို့ယုံကြည်တဲ့အကြောင်း HRW ရဲ့အစီရင်ခံစာမှာဖော်ပြပါတယ်ရှောင်းတာနဲ့ကိုပြီးခဲ့တဲ့နိုဝင်ဘာလမှာစစ်ကောင်စီဘက်ကလွှတ်ပေးခဲ့ပါတယ်ရှောင်းတာနဲ့လွတ်မြောက်ပြီးမြမအရေးဩစတြေးလျနိုင်ငံဘက်ကအရေးယူဖို့တုံ့ဆိုင်နေတာတွေအပေါ်အကြောင်းပြချက်တစ်စုံတစ်ရာမပေးသင့်တော့တဲ့အကြောင်းအစိုးရခန်းစာကရေးပါတယ်ဒုတိယချက်ကတော့ဩစတြေးလျနိုင်ငံရဲ့အရေးယူပိတ်ဆို့မှုဆိုင်ရာဥပဒေကဒီမိုကရေစီလုံထုံးလုံနီးကိုဆန့်ကျင်ပြီးလူခွင့်ရေးချိုးပေါက်တဲ့နိုင်ငံဘဲနိုင်ငံကိုမဆိုအရေးယူနိုင်တယ်လို့ပြဋ္ဌာန်းထားတဲ့အကြောင်းဒါပေမဲ့အမှန်တကယ်ကျင့်သုံးမှုမရှိဘဲအာဆီယံအရှေ့တောင်အာရှနိုင်ငံတွေနဲ့အနီးတူကြားနေရပ်တည်နေတာကိုအစိုးရခန်းစာကအဝေးပန်ပါတယ် ဩစတြေးလျနိုင်ငံအနေနဲ့အာဆီယံနိုင်ငံတွေလိုရပ်တည်မဲ့အစားစစ်ကောင်စီကိုအရေးယူနိုင်ရေးဒေတာတွေမှာတိကျတဲ့လုပ်ငန်းစဉ်တွေချမှတ်ဦးဆောင်ဖို့ HRW ကဩစတြေးလျအစိုးရကိုတိုက်တွန်းထားပါတယ်ရှင
်။ချင်းမျိုးသားတက်မတော် CNN နဲ့ချင်းနယ်မြေကာကွယ်တက်မတော် CTF တို့ကအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ရဲ့နယ်စပ်နားမှာရှိတဲ့မြန်မာတပ်စခန်းပေါ်ကိုဖေဖော်ဝါရီလ3ရက်နေ့ကဒရုန်းနဲ့ဘုံသုံးလုံးကျချခဲ့တယ်လို့အိန္ဒိယနယ်ကြားစောက်တပ်သတင်းရင်းမြစ်တွေကိုကိုးကားပြီး The Asian Age Internet သတင်းစာမျက်နှာကပြောလိုက်ပါတယ်။ထန်တလာမြို့နာကရွာတရွာမှာတပ်ဆွဲထားခဲ့တဲ့မြန်မာစစ်တပ်စခန်းတစ်ခုကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့အဆိုပါသတင်းရင်းမြစ်တွေကဆိုပါတယ်။အဲ့ဒီနေရာအိန္ဒိယနယ်စပ်နဲ့နေပြီးအိန္ဒိယအရှေ့ပိုင်းတပ်မတော်နဲ့6မိုင်ကနေ9မိုင်ကြားဝေးကွာလိုက်မယ်လို့ခန့်မှန်းပါတယ်။ချင်းပြည်နယ်ကမြို့နယ်9မြို့နယ်ကိုစရုပ်ချုပ်ရေးနယ်မြေဖြစ်ဖေဖော်ဝါရီလ2ရက်နေ့ကကျင်းပခဲ့ပြီးနောက်48နာရီအတွင်းမှာအခုလိုတိုက်ခိုက်ခဲ့တာပါချင်းပြည်နယ်မှာဒရုန်းနဲ့တိုက်ခိုက်တာကိုပထမဆုံးမြင်ရတာဖြစ်တယ်လို့အိန္ဒိယစစ်တပ်သတင်းအင်ဂျင်တွေက The Asian Age Internet သတင်းကိုပြောပါတယ်ကမ္ဘာ့ရဲ့အခြားနေရာတွေမှာဒရုန်းအသုံးပြုတိုက်ခိုက်တာတွေရှိပေမဲ့အခုလိုနည်းပညာကိုတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကဘလို့ရရှိခဲ့ကြတယ်လဲဆိုတော့ကိုတော့အိန္ဒိယစစ်တပ်ကစိတ်ဝင်စားနေတယ်လို့သတင်းကပြောပါတယ်ခင်ဗျာ
ကဘာကြီးဟာပုံမူကျပြတ်နဲ့စစ်ပွဲစီကိုဥတီသွားနေကြောင်းစစ်ပွဲကာကွယ်ရေးကိုနှလုံးသွင်းပြီးလူအခွင့်အရေးနဲ့လူသားဂုဏ်သိက္ခာအပေါ်ပထမထားတဲ့ချင်းကပ်ပုံမျိုးကိုပြောင်းကြဖို့အချိန်ရောက်ပြီလို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောလိုက်ပါတယ်။ငြိမ်းချမ်းရေးကိုချိန်ချောင်နေတဲ့ဖြစ်ရပ်တွေကိုပြောရမှာမြန်မာနိုင်ငံကိုလည်းထည့်သွင်းပြောကြားသွားခဲ့ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံမှအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့တနင်္လာနေ့ကပြောလိုက်တာပါ။ဒီမိန်ကုံးမှာယူကရိန်းကိုရုရှားကျူးကျော်ဆဲအရာသီဥတုဆိုင်ရာအကြက်အတဲနဲ့ဆင်းရဲမှုအကြောင်းကိုအဓိကထားပြောသွားခဲ့ပါတယ်။ရုရှားယူကရိန်းစစ်ပွဲဟာပုံမို့ဆိုးရွားလာနေပြီးကမ္ဘာပဋိပက္ခစီဥတီသွားနေမှာကိုသူကစိုးရိမ်တာပါ။ကျွန်တော်တို့နိုးထပြီးအလုပ်လုပ်ကြဖို့လိုပါပြီလို့သူကဆိုပါတယ်။ညဉ့်ညဤအလားလာကနည်းလာနေပြီးပဋိပက္ခပုံမို့ဆိုးရွားလာကြောင်းတွေးမြေကြမဲ့အလားလာကပုံများနေတယ်လို့သူမိန်ကုံမှာပြောထားပါတယ်။ပုံမို့ကျပြတ်တဲ့စစ်ပွဲတွေကိုကမ္ဘာကြီးကမျိုးလုံးဖွင့်လျက်အိတ်လျက်လမ်းလျှောက်ဝင်နေမှာကိုကျွန်တော်စိုးရိမ်ပါတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောပါတယ်ရှင်။
အန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတင်းငွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညသတင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်။စီးရဲကျမှုတွေကိုတိုးချက်ပြီးနိုင်ငံရဲ့စီးရဲပြင်ဆင်မှုအနေအထားမြင့်တင်သွားမယ်လို့မြောက်ကိုရီးယားကောက်ဆောင်ကင်ချုံအောင်ကကတိပြုခဲ့တယ်လို့နိုင်ငံပိုင်ရုပ်မြင်သံကြား KRT ကဒီကနေ့အင်္ဂါနေ့မှာဖော်ပြလိုက်ပါတယ်။ဒါအပြင်ဖေဖော်ဝါရီလ6ရက်နေ့ကပြုလုပ်တဲ့အာရယအလုံမားပါတီရဲ့ဘိုးစီးရဲကွန်မရှင်စီးဝေးကိုကောက်ဆောင်ကင်ကိုတိုင်တက်ရောက်ခဲ့တယ်လို့လည်းဆိုပါတယ်။ဒီနေ့အတွက်အဓိကကျတဲ့စီးရဲနဲ့နိုင်ငံရေးတာဝန်တွေရေရှည်စီးရဲတိစောက်မှုဆိုင်ရာအခြေအနေတွေကိုအဲ့ဒီအစည်းအဝေးမှာဆွေးနွေးခဲ့ကြတယ်လို့យေတာထားပါတယ်။မြောက်ကိုရီးယားစစ်တပ်အနေနဲ့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေကိုရင်ဆိုင်ဖို့နဲ့စစ်ပွဲအတွက်ပြင်ဆင်မှုတွေကိုဗက်ပေါင်းစုံကပြည်စုံရေးအတွက်စစ်စီရေးနဲ့တိုက်ခိုက်ရေးလက်ရှိမှုတွေကိုအဆက်မပြတ်ပြင်းထန်ထန်တိုးချက်လုပ်ကိုင်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြောင်းလည်း KRD သတင်းမှာဖော်ပြထားပါတယ်
။ American စံတော်ချိန်ဒီကနေ့ညမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာသမ္မတတက်တန်းအတွင်ဒုတိယအကြိမ်နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပြီးလူမှုစစ်တမ်းတွေမှာသူ့ရဲ့တာဝန်ထမ်းဆောင်မှုအပေါ်ဝေဖန်တာတွေလည်းခံနေရပါတယ်။ဂျိုးဘိုင်ဒန်အနေနဲ့သမ္မတတက်တန်းနှစ်နှစ်အတွင်းမှာဘာမှမလုပ်နိုင်တာနဲ့ဆိုင်တော့အနည်းငယ်အလုပ်ဖြစ်တယ်လို့ပြောနိုင်ပြီးသိပ်ပြီးအောင်မြင်အောင်ဆောင်ရွက်နိုင်တာတော့မရှိဘူးလို့ Washington Post နဲ့ ABC ကကောက်ခံတဲ့စစ်တမ်းတွေမှာအမေရိကန်ပြည်သူ62ရာခိုင်နှုန်းကသတ်မှတ်ထားပါတယ်။ဘာပဲဖြစ်ဖြစ်လွှတ်တော်2ရက်ရှိမှပြောကြမယ်။နိုင်ငံတော်အခြေပြမိန်ကွန်ဟာသမ္မတဘိုင်ဒန်ဘက်ကလူထုကိုတိမ်သွင်းဖို့အခွင့်အရေးတစ်ခုဖြစ်ပါရဲ့ရှင်
။ပြည်သူနိုင်ငံတလောပင်စစ်စနစ်ပြုတ်ပြောင်းလဲရေးပေါ်ကန့်ကွက်ကြတဲ့စာရပြပွဲတွေနဲ့သမ္မတအီမန်နျူအယ်မက်ခရွန်ဟာဒီနေ့တနင်္လာနေ့မှာညင်ဆိုင်နေရပါတယ်။အလုံသမားတမကကြောထောက်လောက်ခံပေးထားတဲ့ဒီဆန္ဒပြပွဲကိုဇန်နဝါရီလ19ရက်နေ့မှာပထမကြိမ်ဆင်နွှဲခဲ့ပြီးဒီနေ့မှာတတိယကြိမ်ဖြစ်ဆင်နွှဲကြတာပါတမရမက်ခရွန်ကပင်စင်အသက်ကို62နှစ်ကနေ64နှစ်ထိတိုးမြင့်လိုက်သလိုပင်စင်အပြည့်ရဖို့အတွက်မလုံမနေရအလုံလို့ရမယ့်နှစ်ကိုလည်းတိုးမြင့်လိုက်ပါတယ်ပြည်သက်ရဲ့အင်းကြီးချင်းနိုင်ငံအများစုမှာပင်စင်အသက်က65နှစ်ဒါမှမဟုတ်အဲ့ဒီရဲ့အထက်မှာရှိတာပါဒါပေမဲ့လူမှုစစ်တမ်းတွေအလို့ရပြင်သစ်၃ပုံ၂ပုံကအခုလိုတက်တန်းတို့ပြုပြင်ပြောင်းလဲရေးကိုလက်မခံကြပါဘူး။တိကျလွတ်လပ်တဲ့ပင်စင်ရေးရာအချာဘေးကောင်စီရဲ့အလို့ရ ဒီအတိုင်းသွားမယ်ဆိုရင်နောက်25နှစ်အတွင်းမှာ business စနစ်ကပြင်းပြအပြင်းလုံးဝပြနေမှာဖြစ်ပါတယ်တကယ်လို့ပြုပြင်ပြောင်းလဲရေးလုပ်ရင်2030မှာတစ်နှစ်ကိုယူရိုငွေ18ဘီလီယံတက်သွားမှာဖြစ်ပါတယ်မက်ခရွန်ကိုထောက်ခံတဲ့ပါတီတွေကတော်တော်များအနည်းစုဖြစ်နေတာမို့ခုလို business စနစ်ပြုပြင်ပြောင်းလဲရေးဥပဒေကိုပြဋ္ဌာန်းနိုင်အောင်သမ္မတမက်ခရွန်ဟာလက်ရာ Republican Party ရဲ့ထောက်ခံမှုနဲ့ဟိုတော်တော်များရရှိဖို့လိုအပ်နေပါတယ်
တူဂရကီနဲ့ဆီးရီးယားနှစ်နိုင်ငံကြားလှုပ်သွားခဲ့တဲ့အားပြင်းငလျင်တန်းကြောင့်တည်ဆုံသူအရေအတွက်ဟာဒီကနေ့အထိ9,000ကျော်သွားပြီလို့ဖြစ်ပါတယ်။ဖေဖော်ဝါရီလ6ရက်တနင်္လာနေ့မနက်အစောပိုင်းမှာလှုပ်သွားခဲ့တဲ့ဒီငလျင်တန်းတင့်ခဲ့တဲ့နေရာတွေမှာကယ်ဆယ်ရေးဝန်ထမ်းတွေကအသက်ရှင်ကျန်ရစ်သူတွေကိုလိုက်လံရှာဖွေကယ်ဆယ်နေကြပါတယ်။ငလျင်လှုပ်ခဲ့တဲ့ဒေသတွေမှာရာသီဥတုကအေးခဲအမှတ်လောက်အထိအေးနေတဲ့အပြင်ဒီကနေ့မှလည်းပြင်းအားအနည်းဆုံး၄ရှိတဲ့နောက်ဆက်တွဲငလျင်အကျဉ်းကြီး20ထပ်မနည်းနှစ်နိုင်ငံနယ်စပ်ဒေသတွေမှာထပ်လုခဲ့တယ်လို့ဆိုပါရယ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကလည်းငလျင်တန်းခံခဲ့ကြရတဲ့တူရကီနဲ့ဆီးရီးယားနိုင်ငံတို့အတွက်အားပေးစကားပြောကြားလိုက်ပြီးအခုသေဆုံးဒဏ်ရာရခဲ့တဲ့အရေးအတွက်ဟာကျန်ရစ်သူမိသားစုအတွက်ခံစားနေရတဲ့ကြေကွဲဝမ်းနည်းမှုကိုဖော်ပြပေးနိုင်စွမ်းမရှိဘူးလို့ပြောပါရယ် WHO အနေနဲ့ဆေးဝါးအကူအညီတွေနှစ်နိုင်ငံစလုံးအတွက်လေရင်နဲ့ပို့ပေးမှာဖြစ်တဲ့အပြင်ပြန်လည်ထူထောင်ရေးလုပ်ငန်းတွေလည်းဆက်လက်ကူညီသွားမှာဖြစ်တယ်လို့ဒီကနေ့ဂျနီဗာမြို့မှာပြုလုပ်တဲ့အစည်းအဝေးပွဲမှာ Mr. Ghebreyesus ကပြောပါတယ်။တူရကီအရေးပေါ်ကယ်ဆယ်ရေးဌာနကတော့သူတို့ရဲ့ဝန်ထမ်းတွေကိုကုန်းချောင်း၄ချောင်းတို့ကနေငလျင်တန်းခံခဲ့ရတဲ့နေရာတွေကိုလည်းပို့ပေးနေကြောင်းပြောပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့အတူကျွန်မအလီမာကပြောပြပေးခဲ့တာပါ။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်အစီအစဉ်တွေကိုတင်ဆက်ပေးသွားပါမယ်။အခုအရင်ဆုံးတော့တနင်္သာရီတိုင်းဘက်ကမော်တော်ယာဉ်တစ်စီးတိုက်ခိုက်ခံခဲ့ရတဲ့သတင်းကိုပြောပြပေးပါမယ်။တနင်္သာရီတိုင်းတဝဲခရိုင်ရေပြူမြို့နယ်မှာမော်တော်ယာဉ်တစ်စီးပစ်ခတ်ခံရလို့ကားပေါ်ပါလာတဲ့ဆရာတော်တစ်ပါးနဲ့အမျိုးသမီးတစ်ဦးသေဆုံးခဲ့ပါတယ်။ကလေးငယ်တွေအပါအဝင်ကျန်တဲ့6ဦးလည်းဒဏ်ရာရခဲ့တယ်လို့ကူညီပေးခဲ့သူတွေကပြောပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုမတ်စုမွန်ကပြောပြပေးပါမယ်ရှင်။
တနင်္လာနေ့တိုင်းဒဝဲခရိုင်ရေပြူမြို့နယ်နှမ်းကျဲရွာနီးမှာဟိုက်ဂျက်မျိုးစာမော်တော်ယာဉ်တစ်စီးကိုဖေဖော်ဝါရီလ6ရက်နေ့တနင်္လာနေ့ညနေ3နာရီခွဲဝင်းကျင်လောက်ကအမည်မသိလက်နက်ကိုင်အဖွဲ့ကနေပစ်ခတ်လို့ကားပေါ်ပါလာသူတွေက2ဦးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့တယ်လို့ကူညီပေးခဲ့သူတွေကပြောပါတယ်။ကားပေါ်မှာဆရာတော်တစ်ပါးပါဝင်မျိုးပေါ်ကိုစေကမ်းပြဖို့လမ်းကြုံလိုက်လာသူတွေလည်းပါပါတယ
်။ဒဝဲနဲ့ဆရာတော်ကျောင်းကဒဝဲရေးလမ်းမှမရှိတာဘူးပုံစံမျိုးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒဝဲအပိုင်ပေါ့အဆင်းမှဆိုရင်တချို့တက္ကသိုလ်မှတွေကလမ်းညွှန်လိုက်ကြတာရှိတယ်ဘာလို့ဆိုတော့တိတန်ကိုကိုစွေနဲ့ကိုပစ္စည်းပညာဆင်းဒဝဲကိုဆင်းဖို့ကမလွယ်ဘူးလေ
အဲ့ဒီပြစ်ခတ်ခံရတဲ့ရင်ဟာရာဖူးရွာသစ်ဖုန်ကြီးเจ้าကဖြစ်ပြီးတော့ပြစ်ခတ်မှုကြောင့်အသက်60အရွယ်ကျောင်းနိုင်ဆရာတော်ပြန်လွန်တော်မူခဲ့ပါတယ်အသက်65နှစ်အရွယ်တက္ကမတူလဲတနက်ထံရနဲ့တည်ဆုံးခဲ့ပါတယ်ကလေးငယ်တွေအပါအဝင်ကျန်တဲ့6ဦးလည်းဒဏ်ရာရခဲ့ကြပါတယ်။ဆရာတော်ကရွာမှာကြောင်းထိုင်ပြီးတော့သတင်းသုံးနေတာကြားပြီးဖြစ်တယ်လို့အခုပြစ်ခတ်ခံရတဲ့ရင်နဲ့မျိုးပေါ်အသွာလာလောက်တာတွေကအရင်ကတည်းကရှိပါတယ်လို့ဆရာတော်နဲ့ရင်းနှီးသူတဦးကပြောပြပါတယ်
။ဆရာတော်ကအဲတော့မှပစ္စည်းတစ်ဆောက်ဝယ်ပြီးတော့သူကြောင်းသူပြန်လာ။ဆရာတော်ကတော့အများအပြက်လိုက်ဆင်းလိုက်ပစ္စည်းဝယ်ဝယ်ပါ냐ဆိုပြီးပုဂံတက်တဲ့ဆင်းတဲ့အဲ့ဒါကလုံနေကြပါပဲ။ဒီကားနော်ဘောနော်အဲ့ဒီရောမှာကြောင်းထိုင်တာကတော့ကြာပြီမနေ့ကဖြစ်စင်မှာကျွန်တော်သိရတဲ့ဟုတ်တာတော့ဒီကားကိုတမင်ပဲဖွဲ့စည်းတာဖြစ်ဖြစ်ပေါ့နော်ကားမှားပြီးပြစ်တဲ့ပုံစံမျိုးဆရာတော်ကရှေ့မှာဆရာတော်ရဲ့ဒီတော့ရာဘူးကြောင်းတဲ့ကြောင်းဆရာတော်ပါညာအဲ့ကားအဲ့စာပြားလည်းရှိတယ်ပြီးတော့ကျွန်တော်တို့သာမဏေအလံလည်းရှိတယ်ကျွန်တော်သိရတဲ့ဘောတော့ဖြစ်ဖြစ်စင်အဖြစ်ပြတာနဲ့အဲ့ဒီပြစ်တဲ့ပုံစံခင်းလာလို့ပြောတယ်သူတို့ကတော့အမြင့်တနေရတဲ့ပြစ်တဲ့ပုံစံမျိုးလို့ပြောတယ်ပ
ါပြန်လွန်တော်မူသွားတဲ့ဆရာတော်နဲ့အဖွဲ့ဟာတဝဲကနေကြောင်းစောက်ပစ္စည်းတွေဝယ်ယူပြီးတော့ရေပြူမြို့နယ်ရာဖူးရွာသစ်စီကိုအပြန်အခုလိုပြစ်ခတ်ခံရတာလို့သိရပါတယ်ဖြစ်စဉ်ဖြစ်ပွားတဲ့နေရာမှာတော့စစ်ကောင်စီတပ်ဖွဲ့တွေအပြင်ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေလည်းလှုပ်ရှားသွားလာလေးရှိတာကြောင့်လက်နက်ကိုင်အဖွဲ့ပေါင်းစုံရှုပ်ထွေးနေတဲ့နေရာတစ်ခုဖြစ်ပါတယ်အခုဖြစ်စဉ်မှာဘယ်အဖွဲ့ကပြစ်ခတ်တယ်လဲဆိုတာကိုတော့ VOA မြန်မာပိုင်းကအတိအကျမသိရသေးပါဘူးတဝဲလောင်းလုံးနဲ့ပူလောမြို့နယ်တွေတွင်မှာစစ်ကောင်စီနဲ့ဒေသခံတော်လှန်ရေးအဖွဲ့တွေကြားလက်နက်ကင်ပြိပခါတွေရှိတယ်လို့စစ်ပြေးဒုက္ခသည်တွေလည်းရှိနေပါတယ်ရှင်
တနင်္သာရီတိုင်းရေဖြူမှာမော်တော်ယာဉ်တစ်စီးတိုက်ခတ်ခံရလို့နှစ်ဦးသေဆုံးပြီး6ဦးထဏ်ရာရခဲ့တဲ့တဲ့မဆူမောပြပြပေးခဲ့တာပါတစ်ဆက်သေးပါပဲကြားပြင်းတဲ့ဘက်မှာလည်းခီးတဲ့တဲ့မော်တော်ယာဉ်မိုင်းနစ်မိပြီးအခြေမိုင်းနစ်မိတဲ့အခြေအနေတင်ပြပို့ချက်ကိုပြောပြပေးပါမယ်ကြားပြင်းတဲ့ဒေတာအခေါ်ကရင်နီဒေတာဒီမော့ဆုံမြို့နယ်ဇရက်ဖြူရွာနာမှာအရတားခီးတဲ့တင်ဆောင်လာတဲ့ကားတစ်စီးမိုင်းနစ်မိပြီးပောက်ကွဲပျက်စီးမှုမှာလူလေးဦးတေဆုံးပြီးနှစ်ဦးပြင်းပြင်းထန်ထန်ဒဏ်ရာရရှိထားတယ်လို့ဒေသခံပရဟိတအတင်းကပြောပါရယ်။ကြားပြည်နယ်အတွင်းအခုလိုမိုင်းနင်းလို့ထိခိုက်တေဆုံးမှုတွေမကြခဏဖြစ်ပွားနေတာမို့လဲအသွားလာတတိထားကြဖို့ပရဟိတအတင်းနဲ့ကာကွယ်ရေးအဖွဲ့တွေကတတိပေးနေပါရယ်။ဒီကြောင့်တင်ပြပို့ချက်ကိုကိုသားညုံကပြောပြပေးမှာပါရှင်
။ဖေဖော်ဝါရီလ6ရက်နေ့မနေ့မိုးလဲပိုင်း2နာရီလောက်ကဒမောဆုမြို့နယ်ဇရက်ဖြူရွာနာမှာခီးတဲ့တင်ကားတစ်စင်းမိုင်းနင်းမိပေါက်ကွဲတာကြောင့်လူလေးဦးပွဲချင်းပြီးတော့တေဆုံးပြီးတော့ကျန်တဲ့ဦးကပြင်းထန်ဒဏ်ရာရှိတယ်လို့ရွှေလွိုက်ကော်ပရဟိတအသင်းဒုတိယဥက္ကဋ္ဌဦးအောင်မိုးမြင့်က view ကိုပြောပါတယ်
။သွားတာနှစ်စီးပေါ့အရှိတစီးရတာဘာမှမဖြစ်နောက်စီးရအနောက်စီးကမှပေါက်သွားတာပေါ့ဒဏ်ရာရတာကသူကလက်ကလေး6ယောက်ပြ6ယောက်မှာ4ဦးတည်ရဲ2ဦးဒဏ်ရာရတယ်ပေါ့2ဦးကဒဏ်ရာရ2ဦးကလည်းလောလောဆယ်ဆေးရုံမှာအချိန်ကမကောင်းလို့သိရတယ်ပေါ့
လွိုက်ကော်ကနေပြီးတော့မော်ချီဘက်ကိုအလုတ်သွားလုံးမဲ့ခီးတဲ့တွေကိုတင်ဆောင်လာတဲ့အဲ့ဒီဘော်ဒရင်ဟာဒမောဆုမြို့နယ်ဇရက်ဖြူရွာနာမှာမိုင်းနှင်းမိပောက်ကွဲခဲ့တာပါထိခိုက်သေဆုံးသူတွေကိုအတော်လေးကိုစူးစူးဝါးဝါးတွေ့ရတယ်လို့ပရိုက်တာသင်းရဲ့ဒုတိယဥက္ကဋ္ဌဦးအောင်မိုးမြင့်ကပြောပါတယ
်ကိုဆေးရုံတက်နေတဲ့လူတွေကတော့တွင်းပိုင်းမှာပေါ့နောက်ကျောတို့ပောင်တို့ခြေလက်တွေအဲ့လိုပဲထိထားတယ်ဟိုအကြီးမိုင်းထိမျိုးပြက်ပြက်ထွက်ထွက်မျိုးမရှိဘူးပေါ့သူတို့ပဲကျတော့များတော့များတယ်ရန်စားထိစားစင်ဟန်းများလားများတယ်ပေါ့ကျွန်တော်တွေ့ဝါးတဲ့လူတွေကကျတော့အပြစ်ဟိုဟာတွေကတော်တော်ဆိုးတယ်ခြေပြက်လက်ပြက်တွေကောင်းပြက်တွေပေါ့ဖေရကျွန်တော်ရင်မောင်းဆိုရင်တော့ကောင်းတော့တစ်ချမ်းပဲပါတယ်ရှိမရှိတော့လည်းမရှိတော့ခဏကိုပဲကျက်တာပေါ့ကားတော့တော်တော်လေးပုံပြန်ယူရတယ်တစားစီဖြစ်သွားတာပေါ့အဝေးကြီးလွင့်သွားတယ်ကောင်းနေအောင်ခဏကိုရ
ပြီးခဲ့တဲ့သတင်းပတ်တွေတွင်းကလည်းအဲ့ဒီလမ်းပိုင်းမှာကားစင်းမိုင်းနေမိပောက်ကွဲတဲ့ဖြစ်စဉ်ရှိခဲ့ပါတယ်ဒါပေမဲ့လူအသေးပြောက်မရှိဘူးလို့သိရပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကလေးကဇရက်ဖြူရွာအနီးတစ်ဝိုက်မှာတိုက်ပွဲတွေဖြစ်ပြီးတဲ့နောက်ပိုင်းရင်သွားလာတွေနေသွားပါတယ်တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေဟာစစ်လက်ရှံပစ္စည်းတွေမြေမြုပ်မိုင်းတွေရှိနေတာကြောင့်အရသာပြည်သူတွေအနေနဲ့အသွာလာတိချာကူးဆိုက်ဖို့ကိုလည်းပရိုက်တာတင်ကတိုက်တွန်းပါတယ်အခုထိခဲ့တဲ့မြေမြုပ်မိုင်းကိုဘယ်ဖွဲ့ကထောင်ထားလဲဆိုတာကိုတော့ VOA ကတိကျကျစုံစမ်းလို့မရသေးပါဘူးစစ်ကောင်စီတပ်တွေဟာကြားနယ်တစ်ခွင်မှာစစ်ကြောင်းထိုးသွားလာလှုပ်ရှားနေပြီးတော့သူရဲ့စစ်ကြောင်းစင်တပ်ဆွဲနေထိုင်ခဲ့တဲ့နေရာတိုင်းမှာမိုင်းတွေထောင်ထားခဲ့တာလို့ဒေသခံတွေနဲ့ကင်းဒီအမျိုးသားများကကွေတက် KNDF က VOA ကိုပြောဆိုထားပါတယ်အခုဖြစ်စဉ်ပေါ်မှာစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးမြေမြုပ်မိုင်းတွေအတိအကျမရှင်းနိုင်သေးတာကြောင့်တိုက်ပွဲစုံ area ဘက်ကိုအသွာလာသတိထားသွာလာကြဖို့ကင်းဒီအမျိုးသားများကကွေတက် KNDF တာဝန်ခံတူက VOA ကိုပြောပါတယ
်ဒီမိုင်းတွေကအများကြီးတယ်နော်ကျွန်တော်တို့လည်းလိုက်အတိအကျရင်မိုင်းလိုက်ပေါ်တာမျိုးလည်းမရှိဘူးပါလေသိသိသေးတဲ့အနေထားမျိုးမှာအချိန်ကြီးအနေဖြစ်နေတော့တို့လည်းတည်တယ်ကျွန်တော်တို့ကလည်းတတိအမြင်တတိပေးနေပါတော့အဲ့လိုစစ်ကောင်စီတက်ဆွဲသွားတဲ့နေရာမျိုးတွေတော့သွားဒီစိုက်ပွဲစုံတွေပေါ့နော်စိုက်ပွဲနဲ့နီးတဲ့နေရာမျိုးတွေမှာမသွားလာကြဖို့နေနေပြောတာမျိုးရှိတယ်
တဲ့ပွဲတွေပြစ်ထန်ခဲ့တဲ့ Loico, Dimoso, Fuso ဒေသတွေဟာမြေမြုပ်မိုင်းအန္တရာယ်အများဆုံးနေရာတွေဖြစ်တယ်လို့သိရပါတယ်ခင်ဗျာ
ဒီမော်ဆုံမြို့နယ်မှာခီးတဲ့မော်တော်ယာဉ်မိုင်းနှင်းမိပြီးလူလေးဦးသေဆုံးခဲ့တဲ့တဲ့တင်ကိုသားညုံပြပြပေးခဲ့တာပါအခုဆက်ပြီးတော့ရခိုင်မြောက်ပိုင်းကစစ်ကြံလက်နက်တွေနဲ့မြေမြုပ်မိုင်းအခြေအနေအကြောင်းဆက်ပြီးတော့ပြပြပေးပါမယ်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့အပြစ်ရထားတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းတွေနဲ့စစ်ကြံလက်နက်ပောက်ကွဲမှုတွေရှိနေစေဖြစ်ပါတယ်ဒီအပိုင်းအတွင်းမှာပဲပုံနဲ့ကျွန်းမြို့နယ်နဲ့ဘူးတီတောင်မြို့နယ်တွေမှာမိုင်းနဲ့စစ်ကြံလက်နက်တွေပောက်ကွဲခဲ့လို့လူ3ဦးထပ်မံသေဆုံးခဲ့ပြီးထိခိုက်ဒဏ်ရာရသူတွေလည်းရှိပါတယ်ရခိုင်ပြည်နယ်အတွင်းစစ်ကြံမြေမြုပ်မိုင်းအခြေအနေအကြောင်းသတင်းပေးပို့ချက်ကိုကိုစံကျော်ကပြောပြပေးမှာပါရှင
်စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ပြည့်ရက်ထားတဲ့ရခိုင်ပြည်နယ်မှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်ပောက်ကွဲမှုတွေကြောင့်မကြာခဏဆိုသလိုထိခိုက်ဒေဆုံးဒဏ်ရာရမှုတွေရှိနေပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ3ရက်နေ့ကလည်းပုံနှကျုံမြို့နယ်ကုန်းတန်းကျင်ချောင်ကျေးရွာကဈေးဆိုင်တစ်ခုမှာလက်ပစ်ဘုံပောက်ကွဲပြီးတော့အသက်12နှစ်အရွယ်ကလေးဦးဒေဆုံးပြီး4ဦးဒဏ်ရာရရှိခဲ့တယ်လို့တေဆုံးသူရဲ့မိသားစုဝင်တူကရခိုင်လိုပြောပါတယ
်ဘုံပဲပါလဟအချိန်မှာဟိုအရှင်ယောက်ကို
ဘုံပေါက်သွားတဲ့အချိန်မှာအပြင်ကကလေးမယောက်ကိုဘုံဆံလေးတွေနည်းနည်းလေးမှန်ပြီးဒဏ်ရသွားတာလောက်ပဲရှိတာပါတေဆုံးသွားတာကတော့12နှစ်အရွယ်ကလေးငယ်တယောက်ကျွန်တော်ညီအပါအဝင်နောက်တယောက်တေဆုံးသွားပါတယ်ပြင်းပြင်းထန်ထန်ဒဏ်ရာရထားတာအခုလက်ရှိဆေးရုံမှာကဆန်ပယ်ရှင်တယောက်ရှိပါတယ်အခုဆေးရုံကမစင်းရသေးပါဘူးသူလည်းပြင်းထန်တဲ့ဒဏ်ရာရသွားပါတယ
်အဲ့ဒီလက်ပစ်ဘုံကိုရခိုင်လက်နက်ကန်အေအဖွဲ့ရဲ့ဒုနယ်မြေမူဟောင်းတူကန်ဆောင်လာတာဖြစ်ပြီးမတော်တဆပောက်ကွဲသွားတာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ဒါကြောင့်မို့ရခိုင်လက်နက်ကိုင်အေအေဖွဲ့ရဲ့တာဝန်ရှိသူတွေဟာတေဆုံးသွားသူတွေရဲ့နေအိမ်ထိလာရောက်တောင်းပန်သွားတယ်လို့လည်း တေဆုံးသူရဲ့မိသားစုဝင်တွေကရခိုင်ဘာသာနဲ့ပြောပါတယ်။
တပ်ဖွဲ့ကလေးကျွန်တော်တို့က
တဖက်ကတော့ကျွန်တော်တို့ကိုအိန္ဒယာရောက်လာတောင်းပန်ထားတာရှိပါတယ်။တာဝန်ရဆိုင်ခံထားရတဲ့လူတယောက်စီကလက်နက်တွေကိုစည်ရင်အတိအကျနဲ့မသိမ်းထားမိတဲ့အတွက်အခုလိုဖြစ်သွားရတာဆိုပြီးအိမ်အထိလာပြီးတော့တောင်းပန်ထားပါတယ
်။မြေမြုပ်မိုင်းနဲ့စစ်ကြံလက်နက်အနေရတွေနဲ့ပတ်သက်ပြီးဒေသခံတွေကိုမိုင်းအသိပညာပေးလှုပ်ဆောင်နေတာရှိပေမဲ့လည်းအားနည်းနေသေးတယ်လို့မိုင်းအသိပညာပေးလှုပ်ဆောင်နေတဲ့အဖွဲ့တစ်ခုရဲ့တာဝန်ရှိသူတို့ကပြောပါတယ်
။ကျွန်တော်တို့အသိပေးတာကတချို့ဒီရော်ဒီမှာကြားတော့လေကျွန်တော်တို့ကဒီကိုစားရော်ကိုကိုစားပြုပြီးတော့မှတယောက်စားနှစ်ယောက်စားလောက်ပဲပေးတယ်ကပေါ့လေ။ဘာလို့ဆိုတော့ဒီပေးရမယ့်ရော်တွေကတကယ်တည်းမှာအရင်ကိုများတယ်။ဒါမဲ့လည်းကျွန်တော်တို့ရေလုံလိုက်ကန်တန်ရှင်ကအကြောင်းပေါ့လေနော်အခင်းတဲ့အများကြီးရှိတယ်ကျွန်တော်တို့မှာဒါကြောင့်မလို့ဒီပေးတဲ့ပမာဏထက်စားပြီးတော့မှကျွန်တော်ပေးနေတဲ့ပမာဏကအရင်ကိုနှိပ်ပါပါလေ။ဒါကျွန်တော်တို့အဖွဲ့အစည်းအပေါင်းပေါ့လေတခြားမိုင်းသိပညာပေးလို့ရတယ်အဖွဲ့တွေအကုန်လုံးပေါင်းရင်တော့မှပဲအရင်ကိုနေနေပါသေးတယ
်။ရခိုင်ဒေသခံတွေဟာတောင်ယာလုပ်ငန်းနဲ့တောတောင်တွေကိုမိခိုးပြီးစာဝတ်နေဖြည့်ရှင်းနေရတာပါ။ဒါကြောင့်တိုက်ပွဲတွေရပ်ထားတဲ့အချိန်မျိုးမှာလုပ်ငန်းခွင်ကိုပုံမသွားလာမှုတွေလောရတာကြောင့်မြေမြုပ်မိုင်းနဲ့စစ်ကြံလက်နဲ့အနေပူကြီးလာပါတယ်။ဒါကြောင့်လည်းအခုလိုအချိန်မျိုးမှာတပ်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့မြေမြုပ်မိုင်းနဲ့စစ်ကြံလက်နဲ့အနေရဲ့ပညာပေးလုပ်ငန်းတွေကိုပိုအားပေးသင့်တယ်လို့မိုင်းအသိပညာပေးအဖွဲ့တာဝန်ရှိသူကပြောပါတယ
်။ဒီထက်ပိုပြီးတော့မှဟိုအပိကေးစေးကြီးကနေတဆင်းပေါ့နော်။သူတို့ခိုင်မှဆွေးနွေးလို့ရတယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီမိုင်းရှင်းလင်းတဲ့ကိစ္စလေးတွေကိုပေါ့လေအထူးသဖြင့်ရေရွက်ပြည်သူလူထုရဲ့နေထိုင်တဲ့နေရာနဲ့လောကစပရိတ်နေရာတွေမှာမိုင်းရှင်းလင်းရေးလုပ်ငန်းတွေကိုဟိုတက်ဆိုင်တာဝန်ရှိတဲ့သူတွေကနေပြီးတော့မှလှုပ်ဆောင်ဖို့စူးစမ်းတဲ့နေတွေတော့တုံ့တက်ပါတယ်ဒီမိုင်းကိုမိုင်းနေစကင်းနေပစ္စည်းတွေကိုမရှင်းလင်းတဲ့ကာလာပယ်လုံးဘလို့ပဲပညာပေးလုပ်ငန်းတွေတုံ့တော့ဒီထိခိုက်မှုတွေကတော့အနည်းငယ်များဆိုသလိုရှင်းလင်းနိုင်တာပေါ့လေနော်
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့ကြားပြန်ပြီးအပြစ်ရခဲ့တဲ့2022ခုနှစ်နိုဝင်ဘာလအကုံပိုင်းလောက်ကနေဒီကနေ့အထိရခိုင်မြောက်ပိုင်းမှာမိုင်းနဲ့စစ်ကြံလက်နက်ပောက်ကွဲမှုတွေကြောင့်အရက်သား9ဦးထက်မနည်းသေဆုံးခဲ့ပြီး10ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ဘက်မှာမြေမြုပ်မိုင်းနဲ့စစ်ကြံလက်နက်တွေရှိကြန့်ရှိနေပြီးဒီအနေကြီးမှနေတဲ့အကြောင်းကိုစံကျော်ပြောပြပေးခဲ့တာပါအခုတခါတော့ RCSS ရဲ့ရှမ်းပြည်အမျိုးသားနေအခမ်းအနားကို EAO ခေါင်းဆောင်တချို့နဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့တက်ရောက်ဆွေးနွေးခဲ့တဲ့တင်ပြပြပေးပါမယ်။ဒီကနေ့ကြားရောက်တဲ့ရှမ်းပြည်အမျိုးသားနေကိုရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဌာနချုပ်မှကျင်းပခဲ့ပြီးအခမ်းအနားကိုစစ်ကောင်စီဘက်ကဒုဗိုလ်ချုပ်ကြီးအပါအဝင်ဒုတိုင်းမှု2ဦးဦးဆောင်တက်ရောက်ခဲ့တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင် EAO 6ဖွဲ့ကခေါင်းဆောင်တွေလည်းတက်ရောက်ခဲ့ပါတယ်။အခမ်းအနားအပြီးမှာတော့စစ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့ EAO ခေါင်းဆောင်တွေအလို့တဘောဆွေးနွေးခဲ့ကြပါတယ်ဒီတဲ့ရင်ပေးပို့ချက်ကိုကိုစုံဝင်းလိုင်ကပြောပြပေးမှာပါရှင
်86နှစ်မြောက်ရှမ်းပြည်နယ်အခမ်းအနားကိုရှမ်းပြည်နယ်ပြန်လည်ထူထောင်ရေးကောင်စီ RCSS ဌာနချုပ်လွယ်တိုင်းလျံမှာဒီကနေ့မနေ့9နာရီလောက်ကနေ9နာရီခွဲလောက်အထိကျင်းပခဲ့တာဖြစ်ပါတယ်ဒီအခမ်းအနားကိုစစ်ကောင်စီဘက်ကမြို့သားစစ်လုံးညညရဲနဲ့ညဉ့်ညာရေးဖော်ဆောင်မှုညဉ့်ညာရေးကော်မတီအဖွဲ့ဝင်ဒုဗိုလ်ချုပ်ကြီးအေဝင်းဦးဆောင်တက်ရောက်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်EAO 6ဖွဲ့ကခေါင်းဆောင်တွေပါဝင်တက်ရောက်ခဲ့ကြောင်း RCSS ပြောရေးဆိုခွင့်ရှိသူဗိုလ်မှူးခမ်းဆန်ကပြောပါတယ
်စစ်တပ်ဖက်ကတော့ဒီသူ့ကိုချုပ်ကြီးအဝင်းဥဆောင်ပြီးတော့လာတယ်ခင်ဗျာနောက်ပြည်ကံသူ့တိုင်းမှုရဲ့နောက်ဒီခိုလံလေပိုင်းတိုင်းသူ့တိုင်းမှုရဲ့ဆိုတော့ရုံးထမ်းတွေရောင်းတော့ PSO တွေရောစစ်တပ်ဦးတော့ရှိနေခင်ဗျာနောက်ဒီ ALP ထဲကစောမြရာဆိုတဲ့တက်ရောက်တယ်ခင်ဗျာနောက်ဒီ ABS တွေဒီထဲကရဲပေါ်မျိုးဝင်းခင်ဗျာနောက် PNL ကကျွန်တော်ရကခေါ်ကားခင်ဗျ။နောက်အာမုံမုံပြည်တစ်ပါတီကစီးစီးချုပ်တက်ရောက်တယ်ခင်ဗျ
။တခြားတက်ရောက်တဲ့အဖွဲ့အစည်းတွေကတော့လာဟုဒီမိုကရက်တစ်အစည်းအရုံး LDU နဲ့ကရင်ငင်းချမ်းရေးကောင်စီ KNU KNL PC တို့ဖြစ်ပါတယ်။ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKBA ကတော့တဝန်လွာပေးပို့ပြီးတက်ရောက်နိုင်တာမရှိသလိုကရင်အမျိုးသားအစည်းအရုံး KNU နဲ့ချင်းအမျိုးသားတပ်ဦး CNF တို့လည်းတက်ရောက်တာမရှိပါဘူး။အခမ်းအနားအပြီးမှာတော့စစ်ကောင်စီကိုယ်စားလှယ်အဖွဲ့နဲ့ EAO ခေါင်းဆောင်တွေအလို့သဘောတွေ့ဆုံခဲ့ကြောင်း PNL နာယကဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်။သိပါတယ်အလို့သဘောတနားရောက်တွေ့ရောက်လာတဲ့အတွက်ကြည့်ပြီးတဲ့အကြောင်းနဲ့ဒီဆင်းရဲပွားလို့ဆက်သွားနိုင်လို့အတွက်မဦးမဖက်အချင်းချင်းနဲ့ပြင်ဆင်မှုလိုအပ်တဲ့အကြောင်းနဲ့ကြာအထူးသဖြင့်တော့ဒီသူ့ပရောဆက်က Joint Ownership ဖြစ်တဲ့ကြတဲ့အကြောင်းတွေကသူ့နိုင်လို့နာမည်လေးတော့ဟို entry point မှာရတာပဲလေ။အခုတဘောကျန်တာမုံကျန်တာမောက73 75တော့မောက။ဒါကပြေဆုံးမှာ။ပြီးရင်ကျွန်တော်တို့ခုနကတောင်းပြီးကြပြေဆုံးနေကြတာဆက်ပြီးတော့ဆင်းနေပါမှာပေါ့။ ဆက်ဆက်မပြတ်တော့ဆက်သွားဖို့တော့တိုက်တွန်းပါလား
မနေ့ပြန်မှာတော့အခမ်းအနားတက်ရောက်တဲ့အေးကိုခေါင်းဆောင်တွေအလို့သဘောဆွေးနွေးကြပွဲရှိကြောင်းပြောပါတယ် NCA လက်မှတ်ထိုးဆယ်ဘွဲ့မှာခုနှစ်ဖွဲ့ကစစ်ကောင်စီနဲ့ညီညာရေးဆွေးနွေးနေပြီးမြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF KNU နဲ့ CNF တို့ကစစ်ကောင်စီနဲ့ဆွေးနွေးပွဲကိုလက်မခံခဲ့ပါဘူးဒီကနေ့လွယ်တိုင်းလျံမှာကျင်းပတဲ့အခမ်းအနားကိုထိုင်းမြန်မာနိုင်ငံအတွင်းပိုင်းကအဖွဲ့အစည်းကိုယ်စားလှယ်တွေအနီးနားဝန်းကျင်ကြေးရွာကပြည်သူတွေအားလုံး2000လောက်တက်ရောက်ခဲ့ပါတယ်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ကရှမ်းပြည်အမျိုးသားနဲ့အနစ်သာရနဲ့ပင်လုံစိတ်ဓာတ်ပင်လုံဂရိကဝတ်ပင်လုံစာချုပ်ပါသဘောတူညီချက်အတိုင်းစုပေါင်းအကောင့်ထယ်ဖော်ပြီး Federal Democracy ပြည်ထောင်စုတည်ဆောက်နိုင်မှသာတိုင်းပြည်အကြအတဲတွေဖြည့်ရှင်းနိုင်မယ်လို့ဒီကနေ့သဘောထားထုတ်ပြန်ထားပါတယ်86နှစ်မြောက်ရှမ်းပြည်နယ်အမျိုးသားနေ့ကိုရှမ်းပြည်တိုးတက်ရေးပါတီ SSPP ဌာနချုပ်ဝမ်တိုင်းမှာလည်းဒီကနေ့မနက်ကကျင်းပခဲ့ပါတယ်1948ခုနှစ်ဖေဖော်ဝါရီလ9ရက်နေ့မှာရှမ်းစော်ဘွားတွေနဲ့ပြည်သူကိုယ်စားလှယ်တွေစုပေါင်းပြီးရှမ်းပြည်ကောင်စီဖွဲ့စည်းခဲ့တယ်လို့ရှမ်းပြည်အမျိုးသားတချင်းနဲ့ရှမ်းပြည်အလံကိုအတည်ပြုခဲ့တာကြောင့်အဲ့ဒီနေ့ကိုရှမ်းပြည်အမျိုးသားနေ့အဖြစ်သတ်မှတ်ကျင်းပခဲ့ကြတာဖြစ်ပါတယ်။ရှမ်းပြည်အမျိုးသားနေ့ဟာပြည်ထောင်စုနေ့ဖြစ်ပေါ်ရေးအတွက်အရေးပါတဲ့နေ့တစ်နေ့အဖြစ်လည်းသတ်မှတ်ကြပါတယ်ခင်ဗျာ။
RCSS ရဲ့ရှမ်းပြည်အမျိုးသားနေအခမ်းအနားကိုအေးအေးကိုခေါင်းဆောင်တချို့နဲ့စစ်ကောင်စီကိုယ်စားလှယ်အဖွဲ့တက်ရောက်ဆွေးနွေးခဲ့တဲ့တဲ့တင်ကိုစုံဝင်းလိုက်ပြောပြပေးခဲ့တာပါအခုတခါတော့ချင်းပြည်နယ်ဘက်ကကျန်းမာရေးဆောက်ရှောက်မှုအခြေအနေကိုဆက်ပြီးတော့ပြောပြပေးပါမယ်ပြည်ရင်းစည်ရေးပဋိပက္ခတွေပြင်းထန်နေတဲ့ဒေသတွေမှာအစိုးရရဲ့ကျန်းမာရေးဆောက်ရှောက်မှုတွေအားလုံးနှိပါရပ်ဆိုင်းနေပါတယ်အထူးသဖြင့်ကိုဝင်းဆောင်မိခင်နဲ့မွေးကင်းစကလေးတေဆုံနှုံများတဲ့ချင်းပြည်နယ်မှာဆိုရင်ကျန်းမာရေးဆောက်ရှောက်တဲ့စနစ်ပြောင်းရင်းသွားတာမျိုးစိုးရိမ်စရာအခြေအနေဖြစ်တယ်လို့အရက်ဖတ်ဆရာဝန်တွေကပြောပါတယ်ဒီအကြောင်းရန်ကုန်ကတရင်ပြဖို့ချက်ကိုမတ်မြသစင်အောင်ကပြောပြပေးမှာပါရှင
်ချင်းပြည်နယ်ကကျန်းမာရေးဌာနတွေစေပေးကန်းတွေမှာကျန်းမာရေးဝန်ထမ်းလိုအပ်ချက်များနေတယ်လို့စေဝါထောက်ပံ့မှုလည်းမရတော့ဘူးလို့အရက်ဖက်ကျန်းမာရေးအဖွဲ့အစည်းတွေကထောက်ပြပါတယ်အာနာသိန်းစစ်ကောင်စီလက်ထက်မှာအစိုးရကျန်းမာရေးဆောင်ရှားမှုလုပ်ငန်းတွေအားလုံးလှစ်ဟာသွားတယ်လို့ချင်းအရက်ဖက်ဆရာဝန်များအဖွဲ့ကတာဝန်ရှိသူက VOA ကိုပြောပါတယ်ပြည်내လူရည်ရဲ့အချိုးအစားအရချင်းပြည်နယ်ဟာတခြားဒေသတွေထက်ကိုဝန်ဆောင်တဲ့ကလေးငယ်တွေစုံနှုံအများဆုံးဖြစ်ပါတယ်ဒါကြောင့်အရင်အစိုးရလက်ထက်တုန်းကကြီးလက်ကျန်းမာရေးဌာနတွေချင်းပြည်နယ်ထဲမှာတိုးချဲ့ဖွင့်လှစ်ခဲ့ပါတယ်ကလေးတွေစုံနှုံလျှော့ချဖို့ရက်တထောင်အာဟာရစီမံကိန်းကိုလည်းလုပ်ခဲ့ပါတယ်အခုတော့ဒီစီမံကိန်းအားလုံးရပ်ဆိုင်းသွားတယ်လို့ချင်းအရက်ဖက်ဆရာဝန်များအဖွဲ့တာဝန်ရှိသူက VOA ကိုပြောပါတယ်
ကျမတို့ဆောင်မှုကတာတင်းတော့ဆိုတော့ဒီအာနာသိန်းနာနယ်လေဒါတိုက်ရိုက်ဆိုင်တဲ့သဘောပဲလေဒီအာနာသိန်းနောက်ပိုင်းမှာစီယုံကြီးကအကောင်းဆုံးမလာနိုင်တော့တာလို့ပြီးတော့မှဒီ RAC ကြီးကိုကျွန်တော်တို့ဒီကျမတို့ဆောင်ဆောင်မှုကြီးကိုမပေးနိုင်တော့ရည်စားရောက်သွားတော့ဘောနော်ပြောရလို့ရှိရင်တော့ကျမတို့ဆန်းဒီဒီမတ်သွားလေဘောကဒီကို support ပေးရတဲ့သူခြာတင်သွားတဲ့ဘောပေါ့
ချင်းမိနယ်အတွင်းမှာ2020ခုနှစ်လောက်မှာကိုဝင်ဆောင်မိခင်တွေဟာစေယုံစေကံအတုံးပြမှုများခဲ့ပါတယ်အရက်လက်တယ်နဲ့မိဖွားသူတွေကိုလည်းအရက်ပြန်တဲ့ခွဲစိတ်ပစ္စည်းတွေကျမ်းမာရေးဌာနတွေကထောက်ပံ့ပေးခဲ့ပါတယ်ဒီထောက်ပံ့မှုတွေအခုချိန်မှာမရရှိတော့ပါဘူးစစ်ရှောင်ရင်ပြေးရင်လွှားရင်မိဖွားရတာကြောင့်ကလေးသေးဆုံးမှုတွေလည်းရှိတယ်လို့ဒေသသတင်းဌာနတွေမှရေးပါတယ်မြို့ကြီးတွေပေါ်ကစေယုံစေကံကိုတွားဖို့အတွက်လမ်းခရီးမှာအစ်စ်ဆေးများလာတဲ့အတွက်သွားလာရတာပိုးပြီးတော့ကြက်တဲလာတယ်လို့ကိုဝင်ဆောင်မိခင်တဲ့ကလေးငယ်တွေကိုစောင့်ရှောက်ဖို့လည်းခက်ခဲလာတယ်လို့ချင်းအရက်ဖက်ဆရာဝန်များအဖွဲ့ကပြောပါတယ
်ကိုချင်းသားကလေးငယ်တွေရတယ်ဒီစေုံစေဆန်းတွေမှာမိုးဖို့လက်လမ်းမိဖို့ခက်တယ်ခက်တယ်ဆိုတာလည်းဒီစစ်မြေပြင်လိုနေသားမျိုးဖြစ်နေတဲ့ခါကြတော့ဒီဘုံတော့လက်လမ်းမမီဟာမျိုးဖြစ်တဲ့ခါကြတော့ကလေးသူဆုံးတာလေးလည်းဟိုအရင်ကဆက်စားလို့ရှိနေတော့ဒါကျွန်တော်တို့အတိအကျမပြောနိုင်ဘူးခင်ဗျာဒါပို့ပြီးတော့ရှိပါတယ်ဆိုတော့ဘောပေါ့နော်အဲဒါကြောင့်မျိုးပေါ်စေုံကြီးကလည်းဟိုစိတ်မကားနိုင်ဘူးပေါ့ဒီမှာဆန္ဒလာမျိုးစေုံမျိုးဆိုလို့ရှိရင်ဒီလောက်လို့ပြီးတော့ပြင်လို့ဖြစ်သွားဟုတ်တယ်မလား
ချင်းပြည်နယ်မှာကျန်းမာရေးဆောင်ရှားမှုတွေကိုလုံးမဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုလည်းစစ်ကောင်စီကပိတ်ပင်ထားပါတယ်။တချို့အဖွဲ့အစည်းတွေဆိုရင်စေဝါထောက်ပံ့တာမလုပ်နိုင်တော့ဘဲလူနာလွှဲပြောင်းတာလောက်ပဲလုပ်ပေးနိုင်တော့ပါတယ်။ဒါကြောင့်2023ခုနှစ်မှာတော့ဒီအခြေအနေတွေပိုပြီးတော့ဆိုးဝါးလာနိုင်တယ်လို့ချင်းအရက်ဖက်ဆရာဝန်တွေကခန့်မှန်းကြပါတယ်ရှင်။
ချင်းပြည်နယ်အတွင်းကျန်းမာရေးဆောင်ရှားမှုဘတ်ဆောင်ချုပ်တည်နေတဲ့အကြောင်းမမျှသတင်းအောင်ကပြောပြပေးခဲ့တာပါ။အင်္ဂါညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းညဦးဝက်မှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်UE Plus application ကို download ရယူပ
ါမင်္ဂလာညချမ်းမသောတာရှင်များရှယ် View American တန်ရဲ့အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိ line to meter 19 kHz 15539 line to meter 25 kHz 18603 line to meter 32 kHz 9339 line to meter 190 kHz 1505တို့ကနေတိုက်ရိုက်အသွင်လွှင့်ပေးနေရဖြစ်ပါတယ်အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့တရုတ်မိုးပြန်ပူပေါင်းကိစ္စနိုင်ငံရေးအရာအငင်းပွားနေတဲ့အကြောင်းပြောပြပေးထားတဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါ social media ပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကမ္ဘာတစ်လွှာခီးသွားအစီအစဉ်နဲ့လေးဆက်မှပြန်တန်းကြသူတွေအကြောင်းတင်ဆက်ပေးထားတဲ့နေရာပေါင်းစုံအကြောင်းစုံစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါရီမတိုင်ခင်အခုအရင်ဆုံးတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုပြောပြပေးပါမယ်။တရုတ်နိုင်ငံကထောက်လန်းရေးအတွက်ရည်ရွယ်ပြီးလွှတ်တင်တယ်လို့တန်တရားရှိတဲ့မိုးပြံပူပေါင်းကြီးကိုစနေနေ့မှာအမေရိကန်ဘက်ကပြစ်ချလိုက်ပြီးအဲ့ဒီမိုးပြံပူပေါင်းမှာချိတ်ဆွဲတက်ဆင်ထားတဲ့နည်းပညာပိုင်းဆိုင်ရာပစ္စည်းတွေကိုအမေရိကန်ကဆယ်ယူပြီးစစ်ဆေးနေပါတယ်။တရုတ်နိုင်ငံကမိုးပြံပူပေါင်းဘာကြောင့်အခုလိုလွှတ်တင်တာလဲဆိုတာကိုအခုဆယ်ယူရရှိတဲ့ပစ္စည်းတွေကိုစစ်ဆေးကြည့်ရှုရကနေဘလို့အပြေရှားနိုင်မလဲ။ဒီကိစ္စကအမေရိကန်တရုတ်ဆက်ဆံရေးအပေါ်ဘလို့အပြောင်းလဲတွေဖြစ်စေနိုင်မလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောင်း Veronica Beldares Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါလိမ့်မယ်ရှင်
တရုတ်နိုင်ငံထောက်လိုင်းရေးအတွက်လွတ်တင်လိုက်တယ်လို့တာဝန်ရှိသူတွေကပြောဆိုထားတဲ့မိုးရံပူပေါင်းကိုအမေရိကန်ဂျက်တိုက်လေယာဉ်ကပစ်ချလိုက်ပါတယ်အမြင့်ပေ18,000ကျော်မှရှိနေခဲ့တဲ့ပူပေါင်းကြီးကိုတိုက်လေယာဉ်ကမစ်ဆိုင်းဒုံးနဲ့ပစ်ချခဲ့ရမှာတောင်ကယ်ရိုလိုင်းနားပြည်နယ်ကမ်းလွန်ကိုပစ်ချခဲ့ပြီးအပျက်စီးအပိုင်းဆတွေဟာ9မိုင်လောက်ပြန့်ကျဲသွားခဲ့တာပါ
I do know that when the president
တပ္ပဒါဒီကိစ္စကိုဂိုင်းတွေ့ဖို့အမိန်ပေးတဲ့အခါမှာဘယ်နီလန်းနဲ့ဂိုင်းတွေ့ရင်ဘလို့အကျိုးပိုရှိမလဲဆိုတာနဲ့အန်ဒီရဲ့တိုင်းဆောက်ကိုစစ်တပ်ကချင်းချင်းတွေ့ချက်ခဲ့ပါလေဒီကိစ္စဂိုင်းတွေ့တဲ့အခါမှာလည်းအမေရိကန်တွေထိခိုက်ကင်းဖို့နဲ့သူတို့ပိုင်ပစ္စည်းတွေဆုံရှုံထိခိုက်မှုမရှိအောင်ဆောင်ရွက်ခဲ့ပါလေ
ရာဒီဥရုအချက်လက်တွေကိုစုဆောင်းဖို့လွတ်တင်ထားတဲ့မိုးပြံမှုပေါင်းကိုအမေရိကန်ဘက်ကပြစ်ချလိုက်တာဆိုပြီးတော့တရုတ်ဘက်ကကန့်ကွက်ပြောဆိုပါရယ်ဒါပေမဲ့လည်းလာမယ့်သတင်းပတ်မှာတရုတ်နိုင်ငံကိုတွားဖို့ရှိတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ရဲ့ခီးစဉ်ပြက်အောင်တရုတ်စစ်ဘက်ကအခုလိုရည်ရွယ်ပြုလုပ်တာလားဆိုတာမျိုးတချို့ကသုံးသပ်ပါတယ
်
အမေရိကန်နဲ့တရုတ်ဆက်ဆံရေးအပေါ်တကယ့်ကိုထိခိုက်စေတယ်လို့ထင်ပါတယ်လေ့ကျင်တာကတရုတ်နိုင်ငံတွေကအဖွဲ့တစ်ခုခုကလှုပ်လိုက်တာကိုကြံတစ်ဖွဲ့ကတိလားဆိုတာပါ
အခုကဆယ်ယူရရှိတဲ့မိုးပြံပူပေါင်းအပိုင်းအစပစ္စည်းတွေကနေဘာကြောင့်အခုလိုလွတ်တင်လိုက်တာလဲဘာရီစူးဇန်ထောက်လန်းဖို့လဲဆိုတာကိုစစ်ဆေးသိရဖို့ဘိုင်ဒန်ဆိုရအနေနဲ့ PR တွေရင်ဆိုင်နေရပါတယ်ဒီမိုးပြံပူပေါင်းကိုစောစီးစွာကလေးကပြစ်ချတင်နေဆိုပြီးတော့လဲဝေဖန်နေကြတာပါ
China is a self-declared
adversary. ယုကသူပါသူပြိုင်ဘက်အဖြစ်ရည်တည်ပြီးသူတို့ရဲ့စီးရင်အင်အားကိုအကြီးအကျယ်ချက်ထွင်နေသလိုနျူကလ িয়ার လက်နက်ပမာဏ3ဆလောက်ပိုပြီးစုဆောင်းနေပါတယ်။အတန်တက်မြန်တဲ့လက်နက်တွေလည်းစုဆောင်းထားသလိုအာဂါတာပိုင်းမှာလည်းပိုနေရာယူလာပါတယ
်။အဆစအရာရာစောင့်ကြည့်ပြီးတော့ NDA မရှိကြောင်း American Pentagon စစ်ဌာနချုပ်ကပြောထားပေမဲ့လည်းဒီမိုးပြံမှုပေါင်းအောက်မှာချိတ်ဆွဲထားတဲ့ Baskar 3စီးစာအရွယ်စားနီးပညာဆိုင်ရာစက်ကရီယာတွေကနေအမေရိကန်ပြည်ထောင်စုရဲ့အချက်လက်တွေရရှိသွားမှာကိုတချို့ကစိုးရိမ်နေတာပ
ါဒီမိုးပြံပူပေါင်းကတိုက်ချင်းပြပတ်တင်တဲ့ဒုံးပြန်တိုးလောင်ထားတဲ့နေရာတွေအပြင်အရေးကြီးတဲ့စစ်စခန်းတွေဘောကဖြတ်သွားခဲ့ပြီးအမေရိကန်အရှိတောင်အရကသမုတ်တရားဘောရောက်သွားတာပါစဉ်းစားစရာတွေအများကြီးပ
ါသမုတ်တရားတွေကပစ္စည်းပိုင်းစာတွေကိုဆယ်ယူဖို့မခက်ပင်ပင်လဲအချိန်ဘလောက်ကြာကြာယူမလဲဆိုတာကိုတော့မသိကြောင်းအမေရိကန်ကာကွယ်ရေးဌာနကပြောပါတယ်ခင်ဗျာ
က
ကိုအောင်အောင်ပြောပြသွားတဲ့အမေရိကန်နိုင်ငံရေးအကြောင်းနားဆင်ကြရတာပါအခုဆက်ပြီးကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုမထုတ်လွှင့်ပေးခင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြည့်များခဲ့တဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးကြပါတယ်ဗြိတိန်နိုင်ငံကကလေးတယောက်ဟာအသက်2နှစ်ခရဲကသူ့ဘာသူစာဖတ်တက်ပြီးသူ4နှစ်ရောက်တော့ကမ္ဘာညံအကောင်းဆုံးသူများအဖွဲ့တဲ့အသက်အငယ်ဆုံးနဲ့ရောက်သွားပါတယ်လမ်းပေါ်မှာကားချက်တာကိုရှောင်နိုင်ဖို့လူစီဒရုန်းကိုအစ္စရေးကမကြခင်နှစ်ပိုင်းအတွင်းရောင်းချပေးဖို့လဲလုပ်နေပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေကိုမအေးတနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင
်တက်ကူပွဲတော်ရာသီကာလတရုတ်နိုင်ငံတလွှာမီးရောင်စုံအလှဆင်ပြီးတော့ဆင်နွှဲကြပါတယ်တရုတ်နှစ်တက်ကူပွဲတော်ဟာကမ္ဘာတလွှာနေရာဒေသစုံမှာဆင်နွှဲကြတဲ့ပွဲတော်ဖြစ်ပြီးတော့ပြည်ရင်းရောပြည်ပမှာပါနေထိုင်တဲ့တရုတ်လူမျိုးတွေမိသားစုရှိရာပြန်ပြီးတော့မိသားစုတွေတိုက်တိုက်ဝန်းဝန်းပြန်ဆုံတွေ့ကြတဲ့ကာလဖြစ်ပါတယ်။ COVID တင်းကျပ်မှုတွေဖြေကျော့ပေးပြီးတဲ့နောက်ပိုင်းတရုတ်နိုင်ငံအနှံ့ကျင်းပတဲ့ပွဲတော်တွေမှာလူတွေစီစီကပ်ကပ်တွေ့ရတာပါ။လပြက်ကလေးမျိုးအခြေခံတဲ့တရုတ်နှစ်တကူပွဲတော်ကိုရွေးဦးပွဲတော်လို့လည်းနောက်တစ်မျိုးခေါ်ဝေါ်ပြီးတော့ဒီနေ့မှာတော့ဇန်နဝါရီလ22ရက်နေ့ကနှစ်တကူနေ့ဖြစ်ပါတယ်။ဒီနေ့ကတရုတ်နှစ်ခဲအရာရုံနှစ်ဖြစ်တာကြောင့်လဲရုံရုံလေးတွေကိုနေရာတိုင်းမှာတွေ့ရတာပါ။မျိုးတိုင်းမီးရောင်စုံထွန်းကြီးအလှဆင်ထားပြီးတော့လူတွေလည်းဟိုမတည်လျှောက်လဲကြသလိုမိဘုံတွေကိုလည်းပုံစံမျိုးစုံဖန်တီးကြတာဖြစ်ပါတယ်။ရုံနှစ်ဖြစ်တာမလို့ရုံရုပ်လေးတွေများများဆဆတွေ့ရတဲ့အပြင်တရုတ်တို့ကကံကောင်းတယ်လို့ယူဆတဲ့နဂါးပုံတွေငါးပုံတွေပါဝင်တိရစ္ဆာန်ပုံစံမျိုးစုံပုံချိုးထားတဲ့မိဘုံလေးတွေကိုလည်းတွေ့ရပါတယ်တရုတ်နှစ်တကူကာလဆိုလို့တရုတ်ရာသီခွင်အရာဒီနှစ်ကရုပ်နှစ်လားကြောင်းနှစ်ပါလားဒီမှာဒီနှစ်ရုပ်နှစ်လားကြောင်းနှစ်လားဆိုရင်ဘယ်နိုင်ငံမှမှနေတာလဲဆိုတာမှမူတည်ပါတယ်ဒီနှစ်ကြာရောက်တဲ့တရုတ်နှစ်တဲ့ဟာတရုတ်ရိုးရာ12ရာသီခွင်အရာရုပ်နှစ်ဖြစ်ပြီးတော့တရုတ်ဂျပန်နဲ့တောင်ကိုရီးယားတို့မှာကနှစ်တက်ကရုပ်နှစ်ဖြစ်နေဆင်နွှဲကြပေမဲ့လေဖီးယန်းနဲ့နိုင်ငံမှာတော့ဒီနှစ်ကကြောင်းနှစ်ဖြစ်ပါတယ်ဘာကြောင့်ဒီလိုကွဲပြားနေကြပါလဲဆိုတဲ့ယူဆချက်တွေမျိုးစုံရှိပေမဲ့လေတခုမှတော့တိတိပပမဟုတ်ပါဘူးရုံနှစ်ကိုတရုတ်လိုခေါ်တဲ့မောင်ဆိုတဲ့အတန်ထွက်ကဗီယက်နမ်လိုကြောင်လဲဖြစ်တယ်လို့ဆိုပါတယ်။တချို့ကတော့ဗီယက်နမ်တွေကကြောင်ကိုသိပ်ချစ်တတ်ကြတယ်။ရုံကသူတို့အတွက်စားစရာဟင်းရတမျိုးပဲဖြစ်တယ်လို့ပြောကြပါတယ်။ဟနွိုင်းဒေသခံတို့ကတော
့ဗီယက်နမ်ရဲ့ဆောက်ကွန်แมวတွေ။အင်းမျိုးဖန်လာဗီကွန်แมวကန်လေ
ဗီယက်နမ်နိုင်ငံမှာကြောင်ကိုလူတွေကသိပ်ချစ်ကြတာပါ။ယာစီခွင်ထဲမှာကြွက်နှစ်ဆိုတာလဲရှိနေမှာတော့ကြောင်နှစ်ဆိုတာလဲရှိတာသဘာဝကြပါတယ်လို့ပြောပါတယ်။တချို့သုံးသပ်ချက်တွေမှာတော့တရုတ်နိုင်ငံကမြေမြင့်ပိုင်းမှာတည်ရှိလို့ရုံကုန်မွေးတတ်ကြပေမဲ့ဆန်စပေါင်းကိုအဓိကစားသုံးလေယာစိုက်ပျိုးရေးလုပ်တဲ့မြေနေပိုင်းကဗီယက်နမ်နိုင်ငံမှာကျွက်ကိုဖန်တဲ့အကြောင်းကိုကွန်ပျူတာလည်းဖြစ်နိုင်တယ်လို့ဆိုပါတယ်။ဒါကြောင့်မလို့တရုတ်ကနွားနှစ်ဆိုတဲ့နှစ်ကိုဗီယက်နမ်ကကျွဲနှစ်လို့ဆင်နွှဲတယ်လို့ပြောတာလည်းရှိပါတယ်။တရုတ်ရာသီခွေနဲ့ဗီယက်နမ်ရာသီခွေမှာကြောင်တဲ့ရုံပြင်နောက်ထပ်အနည်းငယ်ကွဲပြားမှုကဒီတရုတ်နွားနှစ်ကိုဗီယက်နမ်ကကျွဲနှစ်အဖြစ်အယူရှိတာပါ။ရှိဗီယက်နမ်အထောက်အထားတွေမှာတော့ရုံနှစ်လို့သုံးဆွဲခဲ့တာတွေလည်းတွေ့ရပြီးတော့ဘယ်အချိန်မှကြောင်နှစ်လို့ဖြစ်သွားလဲဆိုတာမပြောနိုင်ကြပါဘူး။ကဲကြောင်ဖြစ်ဖြစ်ရုံဖြစ်ဖြစ်ဒီနှစ်ကတော့တရုတ်ရာသီခွင်အဟောရအခက်အခဲတွေပြည့်ရော့ပြီးတော့တသားရရာရှိနိုင်မယ်လို့ဆိုပါတယ်ရှင်။ဂျိုင်းရာယူအခမဲ့ဂျူလစ်ဗန်တွေကြောင့်ဇန်နဝါရီလ22ရက်နေ့အမ်စတာဒမ်မြို့တော်မျူဇီယံပလိရင်ပြင်မှာလူတွေစီကားနေပါတယ်။ကမ္ဘာမှာကျူလစ်ပန်တွေနဲ့နာမည်ကျော်တဲ့နယ်သာလန်နိုင်ငံကအမျိုးသားကျူလစ်ပန်တွေကိုဆင်နွှဲခဲ့ပြီးတော့ကျူလစ်ပန်တွေတိုင်းချီလက်ဆောင်ပေးခဲ့တာပါ။ကိုယ့်ရဲ့ပန်းခြံအတွက်ကြားရရွေးအစီအစဉ်ကြောင့်လာရောက်သူများပြပြီးတော့အရောင်သွေးစုံတဲ့ပန်းတွေနဲ့ပျော်စရာဖြစ်ခဲ့ပါတယ်။ကျူလစ်ဆိုင်ပြိုးသူတွေကကျူလစ်ပန်အရောင်းရာသီစတင်တဲ့အထိမ်းအမှတ်ဖြစ်နေJulie Ben, net een go les aan pikken bij.
De laatste jaren is heel wisselend geweest. Dat de corona is begonnen, is het voor heel veel kwijkers ontzettend slecht geweest.
COVID-19, Ukraine se boe jang, swain en poekari, zee jira jang, menik a chini doro suge wa in, lo Dutch Julie Ben saibyo du miau pwe okata, Ian Smith ka bia wa in. Sene ni ga jimba gire boe goro lu bao, da taon shitang lao la yao ke bio, lu du ugo ben bwe, na seji Ukraine bida wa. လူတွေဘလောက်စီခဲ့လဲဆိုရင်တော့ပွဲစတင်ပြီးတော့၃နာရီအတွင်းမှာလက်ဆောင်ပေးစရာပန်းတွေအကုန်ကုန်သွားခဲ့ပါတယ်ရှင
်ဂျေဖွာကာဆိုင်စီဆက်ဝီနော့ဖ်ဒီစ်အွန်စတက်စ် twice katoska
Britain နိုင်ငံကမောင်ညံဂျေလီ Daddy Hobbs ဖြစ်ပါတယ်သူကအသက်နှစ်နှစ်မှသူ့ဘာသူလေးလာပြီးတော့စာဖတ်တက်လာတာပါအခုသူအသက်၄နှစ်ရှိပြီဖြစ်ပြီးတော့တစ်ကနေတရားအထိကိုတရုတ်ဘာသာပါဝင်ဘာသာစကားမျိုးစုံနဲ့ရေးထွက်တက်ပါတယ
် Obviously he watched a bit more telly than he would do normally but he was asking to watchalpha blocks and number blocks instead and you know we were asking the questions we're like oh that's interesting but do you want to watch
covid kala ain ne ma be ni ya raw tv ma khle ka do ma chi be ne pinya yin ne sai ne a season ni be chi ni le lo ta phit tu ye nyan a ye twi the met bon ne pat de pyo mi kin phit de bad hops pyo daw ra phit pae di khle nyan ye sit saung mwe phit pi de naw ma raw man cha nyan ye a thu myin ma tu ri be win kwe ya de a phwe de ko win kwe pyu lai pae britain နိုင်ငံကအဖွဲ့ဖြစ်တဲ့ mansell အဖွဲ့ဟာလူတရာမှညံအေးသွေးအမြင့်ဆုံးထိတ်ဆုံး2ဦးနေရာအဆင့်တန်းရှိတဲ့သူတွေပဲပါဝင်ခွင့်ရတဲ့အဖွဲ့ဖြစ်ပြီးတော့အခု daddy hops ကတော့အသက်အငယ်ဆုံးအဖွဲ့ဝင်ဖြစ်နေဝင်ရောက်လာတာပါသူကအသက်3နှစ်အရွယ်မှာညံရေးစစ်ဆောင်ပွဲကိုဖြည့်ဆို့ကြည့်ခဲ့ပြီးတော့အမှတ်ပြည့်စုစုပေါင်း160မှတ်ရှိတဲ့ဆောင်ပွဲမှာ139မှတ်ရရှိခဲ့ပါတယ်ခွေးလေးတွေက ferry bus ကရက်လိုက်ပြီဆိုတာနဲ့ ferry boat ကိုခုံတဲ့အချင်းချင်းအရင်နှုတ်ဆက်ပြီးတော့ခေါလော့ပေါ်ကိုအကြနာတက်ထိုင်လိုက်ကြပါတယ်။ Mo Mountain Max ခွေးချောင်းထွက်တဲ့လုပ်ငန်းပိုင်ရှင်ဇနီးမောင်နှံကနေ့စဉ်ခွေးတွေကိုဒီလိုလှည့်ကြိုးပေးတာပါ။ဒီခွေးတွေကိုတစ်ခါလမ်းလျှောက်ထွက်ပြီးရင်ခွေး12កောင်အုံနဲ့ထွက်တာဖြစ်ပြီးတော့တစ်နေ့3កောင်လမ်းလျှောက်ပေးပါတယ်။သူတို့စီမှာခွေးချောင်းပေးဖို့အပ်ထားတဲ့ခွေးစုစုပေါင်း40កောင်ရှိပါတယ်။နောက်ဆုံးကောင်းပေါ်တက်လာတဲ့ခွေးလေးကအမူယာလို့ခေါ်ပြီးတော့သူကပိုင်ရှင်မဲ့ကဲတင်ထားရတဲ့ခွေးလေးဖြစ်တာပါအမေရိကန်ပြည်အောင်စုအလက်စကာပြည်နယ်စကတ်ဝေးမြို့မှာခွေးချောင်းအလုပ်လုပ်တဲ့ဇနီးမောင်နဲ့သူတို့ခွေးချိုတဲ့ Ferry Key ရဲ့နောက်ပြီးတော့ခွေးချောင်းထွက်တဲ့ဗီဒီယိုတွေရဲ့ကိုလူမှုကွန်ရက်စာမျက်နှာပေါ်တင်တော့အထူးလူကြည့်များပြီးတော့ TikTok စာမျက်နှာမှာကြည့်ရှုမှုပေါင်းတန်း90ကျော်သွားတာပါ Instagram စာမျက်နှာမှာလည်းသူတို့ရဲ့ပရိသတ်ပေါင်း2သိန်းခွဲနီးပါးရှိပြီးတော့ TikTok မှာတော့သူတို့ရဲ့ပရိသတ်ကတက်တန်း3သိန်းကျော်ရှိပါတယ်။ Israel နိုင်ငံက2022နှစ်ကုန်မှာစပြီးတော့မိတ်ဆက်ပေးသွားတဲ့အခါအခါလို့တုံးနိုင်မဲ့ရင်ပြန်လေးပါ။မြေပြင်ပေါ်ကနေပေါ်ကိုတည့်တည့်ပြန်တက်ပြီးမှရှေ့ခီးဆက်ထွက်တဲ့ရင်ပြန်ဟာလူနိုးလိုက်ပါလို့ရပါတယ်။မောင်းသူရဲ့ခီးတဲ့ရင်နဲ့တစ်ခါအာသွင်းထားပြီးဆိုရင်မိုင်းတရားအဝေးဝေးထိအောင်ပြန်တန်းနိုင်ပါတယ်။AIR Air ကုမ္ပဏီကသူတို့ရဲ့ပထမဆုံးစမ်းသပ်ခီးစဉ်ကို2022ဒီဇင်ဘာလထဲမှာလူမပါပဲပြန်တန်းကြီးခဲ့ပါပြီ။တနအီမိုင်တရာ160ကီလိုမီတာနှုန်းနဲ့အမြင့်ပေ1200ကနေပြန်တန်းနိုင်ပါပြီ။ဒီထွင်းနဲ့ Israel တို့ရဲ့စိတ်ကူးကတော့ကားချက်တဲ့လမ်းမတွေကိုရှောင်ရှားနိုင်မှုတွေကောင်းငင်မှာလူပို့ဆောင်ပြန်တန်းနိုင်မဲ့လက်စစ်ရင်ပြန်လေးကိုတည်ထွင်တာဖြစ်ပါပြီ။သူတို့မောင်းသူမပါပဲနဲ့ပထမဆုံးခီးအောင်မြင်မြင်ပြန်တန်းကြီးနိုင်ခဲ့ပါပြီ။EV တို့လို့တို့ကခေါ်နိုင်မဲ့လျှက်စစ်ရင်ပြန်လေးဟာ2024ခုနှစ်မှာစတင်ရောင်းချမှာဖြစ်ပြီးတော့ဈေးနှုန်းကတော့ဒေါ်လာ3သိန်းခွဲဖြစ်ပါတယ
်။မဲအေးသနာကြောင့်တင်ဆက်ပေးခဲ့တာပါ VOA မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနည်းငယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုတော့မန်းညွန့်ညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မတိုင်ခင်မှာတော့ကဘာတလွာ ခီးသွားအစီအစဉ်ကိုအလှည့်ပေးရအောင်ပါ Worst Day သွားရီအလိုက်ဇုံတွဲကခုံကြတဲ့ Ballroom Dancing ကပွဲတွေဩစတြီးယားနိုင်ငံ Vienna မြို့တော်မှာပြန်လည်ကျင်းပနေပါပြီရာသီ၄မြို့ရှိတဲ့နိုင်ငံမှာပြင်စမမြောက်ကပွဲရာသီလို့တင်စားပြောတဲ့အထိအလေးထားကြတဲ့ဒီကခုံပွဲတွေကိုဘလောက်ခန်းခါနာနာကျင်းပကြသလဲဆိုတာမဆုမြတ်မွန်တဲ့အတူကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ရအောင်ပါရှင့်
ဩစတြေးလျနိုင်ငံဗီယက်နာမြို့တော်မှာ Ball Season ကခုံပွဲရာသီစတင်နေပါပြီ။ခမ်းမကျဲကြီးထဲမှာ World Day သွားရီအတိုင်းစုံတွဲတွေဟန်ချက်ညီညီကခုံနေကြတဲ့ပွဲကို Ball လို့ခေါ်ပါတယ်။ဆောင်းရာသီရောက်တိုင်းကျင်းပကြတဲ့ Ball ကခုံပွဲတွေကိုဩစတြေးလျနိုင်ငံမှာဘလောက်အလေးထားကြသလဲဆိုရင် Ball Season ကခုံပွဲရာသီကိုပြင်စမမြောက်ရာသီလို့တင်စားပြောကြတဲ့အထည်ဖြစ်ပါတယ်။ဗီယက်နာမြို့တော်တစ်ခုထဲမှာတင်ကခုံပွဲရာသီဆိုရင်ကပွဲပေါင်းရာနဲ့ချီကိုကျင်းပကြပါတယ်။ဒါပေမဲ့အထက်တန်းလွှာတွေမြို့မြတ်နှဖုံးတွေတက်ကြလေးရှိတဲ့အထက်ကဘောတွေတဲက Music Verein ကာပွဲယုံကြီးရဲ့ရွှေရောင်ဟောခမ်းမကြီးမှကျင်းပတဲ့ Ball of the Vienna Philharmonic Orchestra ကာခုံပွဲကြီးကတော့အခုနှစ် 2023 မှာအနှစ်80ပြည့်အထိတ်အမှတ်နဲ့ကျင်းပခဲ့ပါတယ်။နှစ်သစ်ကူတန်ဆောင်ဂီတဖျော်ဖြေပွဲကြီးလှုပ်လေးရှိတဲ့ခမ်းမကြီးမှကျင်းပတဲ့ဒီကာခုံပွဲကြီးက Vienna မြို့တော်မှာကျင်းပတဲ့ကာခုံပွဲတွေထဲမှာအကြီးကျယ်ဆုံးလို့ပြောနိုင်ပါတယ်။ကိုဗစ်ကရောဂါကြောင့်ပြီးခဲ့တဲ့နှစ်တွေတုန်းကမကျင်းပနိုင်ခဲ့ပဲအခုနှစ်မှာပြန်ကျင်းပနိုင်တဲ့အတွက်လဲပို့ပြီးထူးကြတယ်လို့ပွဲတက်လာတဲ့ Austria ဝန်ကြီးချုပ်ကပြောပါတယ်
Die Balltradition ist eine besondere in Österreich und vor allem das besondere
Austria နိုင်ငံမှာကာပွဲတွေကိုအစဉ်လာရတိတ်ကိုအလေးထားလုပ်ကြပါတယ်အခုလိုကာပွဲတွေပြန်ကျင်းပနိုင်တာပို့လို့တော့ထူးပါတယ်တခြားသူတွေနဲ့ပြန်လဲဆုံတွေ့နိုင်တယ်ကာပွဲတွေပြန်လဲဆင်နွှဲနိုင်ပါတယ်တယောက်နဲ့တယောက်ဆုံတွေ့စကားတွေပြောနိုင်ကြလို့တကယ်ကိုထူးပါတယ်အထူးသဖြင့်ခက်ခဲတဲ့အချိန်တွေမှာအခုလိုပြောစရာအချိန်မျိုးတစ်ခါတလေပြန်ရတာတကယ်ကိုကောင်းပါတယ်အခုလိုစိတ်ချမ်းသာစရာအချိန်တွေရဖို့ကပွဲတွေကအခွင့်အလမ်းကောင်းဖြစ်ပါတယ
်နာမည်ကြီးဂီတမှူးကြီးရဲ့ဦးဆောင်မှုနဲ့ဂန္ဓဝင် World Day သွားတွေကိုတန်ဆောင်တေးဂီတတီဝိုင်းကတီးခတ်နေသလိုဆုံတွဲတွေကလည်းတေးသွားနဲ့အညီဟောကမ်းမကြီးထဲမှာကခုံနေကြပါတယ်ဟိုးအရင်တုန်းကအခုလိုဘောတွေကိုတော်ဝင်မိသားစုတွေအထက်တန်းလွှာလူချမ်းသာတွေကြားမှသာတီးသန့်ကျင်းပခဲ့ကြတာပါ၁၈ရာစုရောက်ချိန်မှာတော့ Austria Empire Ekari Maria Theresa ရဲ့သားတော်ဒုတိယမြောက် Joseph Minda ကတာမန်ပြည်သူတွေအတွက်ကားခုံပွဲတွေကိုလှုပ်ခွင့်ပြုခဲ့ပြီးကြတဲ့ကမြို့တော်ထဲမှာလူတန်းစားမျိုးစုံကြားကားခုံပွဲတွေကိုကျင်းပလာခဲ့ကြတာဖြစ်ပါတယ် Music Verein ခမကြီးလို့မဟုတ်ပေမဲ့Vienna မြို့တော်မှာတခြားပုံစံမျိုးစုံနဲ့ကျင်းပတဲ့ကခုံပွဲပေါင်းတစ်နှစ်ကို450လောက်ရှိပါတယ
် And that's why we have 450 bosses festivities every year in Vienna alone
Of course Vienna မြို့တစ်ခုထဲမှာကိုနှစ်တိုင်းကခုံပွဲပေါင်း450လောက်ရှိပါတယ်အလုံးကတော့ဒီခမ်းမကြီးမှာကျင်းပတာမျိုးမဟုတ်ကြပါဘူးဒါပေမဲ့ကခုံပွဲတိုင်းမှာမင်းမပြူလေးတွေကိုပွဲထုတ်တဲ့ခန်းနာနဲ့စကြသလို Waltz Guitar နဲ့ကခုံကြတာဖြစ်ပါတယ်
ကခုံပွဲတိုင်းမှာအဖြူရောင်ဂါဝင်ရှေတွေဝစ်ဆင်ထားကြတဲ့မိမပြိုလေးတွေနဲ့အမျိုးသားလူငယ်လေးတွေကိုအရင်ဆုံးပွဲထုတ်ကခုံစေပြီးမှပွဲလာပရိသတ်တွေပါဝင်ကခုံကြတာဖြစ်ပါတယ်။အဲ့လို Ballroom Dance ကခုံနိုင်ဖို့ကြိုတင်လေးချက်တင် जा ထားကြလေးရှိပါတယ်။အခုလိုခမ်းနားတဲ့ကပွဲမျိုးတက်ကြသူတွေအနေနဲ့အဝတ်အစားကိုလည်းသတ်မှတ်ချက်နဲ့အညီဝစ်ဆင်ကြရပါတယ်။အမျိုးသမီးတွေအနေနဲ့ကျန်းမြင့်အထိရှေလျားတဲ့ဂါဝင်တွေဝစ်ဆင်ဖို့လိုပြီးအမျိုးသားတွေဆိုရင်အဖြူရောင်ဘိုးတိုင်နဲ့ဝစ်ဆောင်ပြည့်ဝစ်ကြရပါတယ်။
bei den Hauptbällen wie Philharmoniker
Opera Ball အဓိကကပွဲကြီးမျိုးစုအမျိုးသားတိုင်းအဖြူရောင်ဘိုးတိုင်နဲ့ဝစ်ဆောင်မှုမဖြစ်မနေဝတ်ဖို့လိုပါတယ်။ညပွဲတဲ့ဝစ်ဆောင်တွေထဲမှာအဖြူရောင်ဘိုးတိုင်ကမျိုးသားတွေအတွက်ကြက်တည်အရှိဆုံးဖြစ်ပါတယ်။သူ့နောက်မှာတက်ဆီတို့ဝစ်ဆောင်နဲ့နတ်ပြားရောင်ဝစ်ဆောင်တွေကလိုက်ပါတယ
်။ Also Frack ist an und für sich Pflicht, dass man eine Taschenuhr trägt, wenn
man ဖြူရောင်ဘိုးတိုင်နဲ့ဝစ်ဆောင်ဝတ်ရင်အိတ်ဆောင်နာရီလည်းမဖြစ်မနေပါဘူးလို့ပါတယ်။နာရီကိုညဘက်အတွင်းအိတ်ထဲမှာထည့်ထားမှာဖြစ်ပြီးနာရီနဲ့တွဲထားတဲ့ကြိုးကိုဝစ်ကုတ်အင်ကြီးရဲ့အလဲကျဲသီးမှာတတ်ထားရမှာဖြစ်ပါတယ်
။အဖြူရောင်ဘိုးတိုင်ဝစ်ဆောင်တစ်ထည့်ကိုဒေါ်လာ9000ကနေဒေါ်လာ10000အထိဈေးပေးရပါတယ်။18ရာစုရဲကစားလို့ Austria တာမန်ပြည်သူတွေကြားမှာဘောကားခုံပွဲတွေကျင်းပတာမှာ coffee ဆိုင်ပိုင်ရှင်တွေပန်းဆိုင်ပိုင်ရှင်တွေခြေချင်းတောင်တက်သမားတွေစသဖြင့်အသီးသီးကားခုံပွဲကြီးတွေကိုစီစဉ်ကျင်းပကြပါတယ်။ Vienna မြို့တော်မှာကျင်းပတဲ့ ball တွေထဲမှာပန်းရောင်စုံတွေကိုအလှဆုံးပြင်ဆင်ထားတတ်တဲ့ flower ball, German lure, blooming ball ကိုအခုနှစ်မှာတော့မြို့တော်ခမ်းမမှာ69ချိန်မြောက်အဖြစ်ကျင်းပခဲ့ပါတယ်။
We are living in Vienna and we love to come to Blumenwald because
ကျမတို့ Vienna မှာနေတာပါ။ Blumenwald ကဝယ်ချီကိုလာရတာကျမတို့သိကြိုက်ပါတယ်။ပြင်ဆင်ထားတာတွေကတိတ်ကိုလှပခံတာတော့တိတ်သဘောကျပါတယ်
။ကာပွဲအဖွင့်မှာဇုံတွဲကားကြတဲ့ဆဲကျော်သက်တွေအနေနဲ့လားနေချီအချိန်ယူပြီးတော့အကတင်လေ့ကျင့်ထားကြတာဖြစ်ပါတယ
်။ဝတ်တီးသွားတဲ့အညီကခုံရတော့နည်းနည်းခက်ပါတယ်။ဒါပေမဲ့ကျွန်တော်တို့လိုအသေးချာတင်ယူလေ့ကျင့်ထားရင်တော့အဆင်ပြေပါတယ
်။ကျမကတော့ကနေပန်းစီပြုတ်ကြသွားမှာကိုပဲစိုးရိမ်တာပါ
။ Blumenwald ကခုံပွဲတွေမှာဝင်ကားလက်မှတ်ကတစ်ဆောင်ကိုယူရို60ကျော်ရှိပြီးတော့ထိုင်းစရာခုံအထွက်ပါဆိုရင်တော့လက်မှတ်တစ်ဆောင်ကိုယူရို100ကျော်ပေးရပါတယ်။ဒီနှစ်ပွဲအတွက်လက်မှတ်အကုန်မရောင်းရပေမဲ့ပွဲစီစဉ်သူတွေကတော့ဧည့်သည်တွေပြန်လာကြမယ်လို့မျှော်လင့်နေပါတယ်။
Der Ball ist nicht ausverkauft. Wir haben natürlich gehofft bis zuletzt auf mehr Gäste.
Die Bühne hat lange Jahre nicht gesehen, war die 3600 Leute lahmen bei mir. Aku lolo se 2400 Leute bei sie war die. Daimele Covid Yoga ji ဖြစ်ပြီးတော့ပထမဆုံးစလုပ်တဲ့ကပွဲမှာဒီလောက်လာကြတာတော်တော်လေးများတယ်ပြောရမှာပါ။ Covid ကြောင့်ပွဲတွေဖြတ်ခဲရတော့အခုလိုကပွဲတွေပြန်ဆပြီဆိုတော့ဧည့်သည်တွေပြန်လာကြမှာပါ။
COVID ကယောဂါကြောင့် Vienna ပွဲတော်မှာကားခွန်ပွဲတွေကိုနှစ်နှစ်ကြာရန်နာထားရတဲ့အတွက်တစ်နှစ်ကိုဝင်ငွေယူရိုတန်း150ကျော်ထိခိုက်နစ်နာခဲ့ပါတယ်။အခုကားပွဲရသည်မှာတော့အရင်ထက်ကိုဝင်ငွေပိုများပြီးယူရိုတန်း180ကျော်ရမယ်လို့ Vienna ကုန်သွယ်ခြင်းများအသင်းကတော့ခန့်မှန်းထားပါတယ်။ Austria လူမျိုးတွေအလေးထားဆင်နွှဲကြတဲ့ဘောကားခွန်ပွဲတွေကိုတက်ကြသူ10ယောက်မှာတစ်ယောက်ကနိုင်ငံသားကလာကြသူတွေဖြစ်ပြီးတော့ပွဲတပွဲအတွက်တယောက်ကိုအနည်းဆုံးယူရို300ကျော်သုံးဆွဲလေးရှိတယ်လို့ပြောပါရရှင်ကျွန်မစီရမော်ပ
ါကာခွန်ဘွေရီနဲ့ပြန်အသက်ဝင်နေတဲ့ဗီယက်နာမြို့အကြောင်းမတ်စုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကဘာတလွားခီးသွွားအစီအစဉ်မှာနားဆင်ကြကြရတာပါအခုဆက်ပြီးတော့မန်းညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါလူသားတွေရဲ့ဘဝရှင်သန်ရည်တည်မှုတွေမှာတခါတလေမမျှော်လင့်ထားတဲ့ဘဝတစ်ခုလုံးပြောင်းလဲသွားရတဲ့အဖြစ်အပျက်အတွေ့အကြုံတွေကိုရင်ဆိုင်တက်ကြရပါတယ်။မြန်မာနိုင်ငံမှာဖြစ်သွားခဲ့တဲ့ဆရာနာတိမ့်လိုက်တဲ့ဖြစ်စဉ်ကလည်းမြန်မာပြည်ကအစိုးရဝန်ထမ်းတချို့ရဲ့ဘဝတွေအပြောင်းလဲဖြစ်သွားခဲ့ရတာပါ။တိုင်းတစ်ပါးကိုရောက်နေပြီးဘဝတွေဆက်ရှင်သန်နိုင်ဖို့ကိုယ်ရည်မှန်းချက်ယုံကြည်မှုတွေပြည့်ဝလာစေဖို့ကြိုးစားနေကြရတဲ့သူတွေအကြောင်းဒီတစ်ပတ်မန်းညွန့်ညွန့်လွင်ရဲ့နေရာပေါင်းစုံအကြောင်းစုံမှရှုစားကြရအောင်ပါရှင့်။
စားတော့ဆိုင်တစ်ခုရဲ့မိဖို့ကြောင့်လေးမှာတာဝန်ယူပြင်ဆင်ချက်ပြုတ်ရသူတွေဟာအချက်ပြုတ်ကျွမ်းကျင်တဲ့စဖို့မှုတွေဖြစ်ကြပါတယ်။ဒါပေမဲ့အခုလိုစဖို့မှုအကူတာဝန်ယူပြီးချက်ပြုတ်ကြော်လော်ပေးနေတဲ့သူတယောက်ကတော့သူ့ဘဝမှာတစ်ခါမှမိဖို့ရဲ့ဝင်စဖို့မှုအဖြစ်မလောက်ကင်ဘူးတဲ့သူတူပါပဲ
။ဒီလိုမျိုးပြည်သူတွေလောက်ခရောက်မြင်ရင်းကြ။အဲကြောင့်စီလျံလောက်တာဖြစ်တယ်။ဒီအောက်လန်းကနေတော့အစင်းစင်းတောင်းအစင်းစင်းဖြတ်ပြီးတော့ထိုင်းနိုင်ငံကိုရောက်လာတယ်။နိုင်ငံသားလည်းရတခါမရောက်ဘူး။ဘာသာစကားအခက်အခဲလည်းရှိတယ်။ဒီအလုပ်တွေကလည်းမပြောဘူး။ကိုမလုပ်ဘူးတဲ့အားလည်းပါတယ်အဲ့လိုမျိုး။ဟုတ်ကဲ့အခက်အခဲတွေအများကြီးပ
ါ။နောက်ထပ်စားတောက်ဆိုင်တစ်ခုမှာပဲရတဲ့အလုပ်လုပ်ရင်ဘဝအတွက်ရှင်သန်နေရသူတူကတော့ကိုမင်းပြေဆုံးပါ
ကျွန်တော်ကတော့ဆောက်လုပ်ရေးဝန်ကြီးဌာနမှာငွေတန်းအင်ဂျင်နီယာနေရာဒူနဲ့2016ထဲကတာဝန်ထမ်းဆောင်ခဲ့တာဝန်ထမ်းဆောင်ခဲ့ပြီးမဲ့ဒီ2021ဒီလိုဒီတိုင်းပြည်အနာသိမ်းတဲ့အချိန်မှာဗျာဗျာဒီစနစ်ဆိုရင်အောက်မှာဆက်လက်အလုပ်လုပ်မလုပ်ချင်တော့တဲ့အတွက်ကျွန်တော်တို့တိုင်းပြည်ကနေထွက်ခွာခဲ့ရတာပေါ့ဗျာဟုတ်ဘယ်လိုပြောလဲမိသားစုနဲ့ဖုန်းလေးပဲပြောတယ်ပြီးတော့ကိုကဟိုကြိုးစားရပေါ့ဗျာအလုပ်ကိုကြိုးစားစားလောက်တဲ့အတွက်တတိတော်ရရတယ်ဒါပေမဲ့လည်းလက်ခံလိုက်ပါရဲ့ဗျာသူတချို့လူတွေဆိုအတက်တွေပြီးတော့တာကြီးရှိတယ်အဲသူတိုင်အတက်ပြီးသွားတဲ့သူရဲ့ကောင်းတွေစာနာပြီးတော့ကျွန်တော်တို့ကအဲ့ဒီတတိယရဲ့စိတ်တွေကတော့သူ့လူလူပျောက်သွားတာပေါ့ဗျာဟုတ်
တိုင်းတစ်ပတ်မှာဒံပေါက်ချက်တဲ့အလုပ်လုပ်ရင်ဘဝရက်တည်နေရတဲ့ကိုအေးတို့ဇနီးမောင်နှံကလည်းမိရထားဝန်ထမ်းဘဝကနေရှောင်ထွက်လာကြသူတွေဖြစ်ပါတယ
်တခြားတိုင်းပြည်ရောက်လာရဆိုတော့နေသားထိုင်သားကြဖို့အတွက်အကျိုးသားပေါ့နော်အလုပ်ကိုင်းနဲ့အံဝန်ဝန်ကြဖြစ်အောင်တော့ကိုယ်သာပြီးနေရတာပေါ့ဒီကျွန်တော်နိုင်ငံအေဂျင့်သွားတဲ့အချိန်ကိုအစိုးရတက်လာအချိန်ဒါတွေကအကုန်လုံးကိုနေရာကိုပြန်ရောက်ပြီးအဆင်ပြေသွားကြမှာပဲဟုတ်အဲ့ဒီခိုက်ဒီခိုက်တန့်လေးကိုတော့ကိုကခက်ခဲလေးကိုတော့ကြော်ဖြတ်နေရမှာပေါ့ဟုတ်ကဲ့
ထိုင်းနိုင်ငံမှာရှိတဲ့မြန်မာစာတင်ကျောင်းလေးတစ်ခုမှာတစ်ဖက်ကစာလဲတင်တစ်ဖက်ကကလေးတွေစားတောက်ရေးအတွက်ပါတာဝန်ယူလုပ်ကင်ပေးနေရသူကတော့ CDM ဆီယာမမခင်လေးပ
ါဘောနော်တွေ့တာပေါ့ကျမတို့ကငါတို့ကတော့မြန်မာနိုင်ငံမှာဒီလိုကတော့အဆင်မပြေတော့ဘူးပေါ့နော်နောက်ကကိုတနေ့ရရှောင်းမယ်ဆိုလို့ရှိရင်လည်းသူတို့ကလိုက်ဒုက္ခပေးမှာပဲလေကိုနေတဲ့အိမ်ကြီးပါလေပေါ့နော်အဲ့လိုဆိုသူကိုကြောင့်လည်းသူများကိုဒုက္ခမရောက်စေချင်ဘူးပေါ့မရောက်စေချင်တော့အဲ့လေဒီဘက်ကိုဟိုအသိနဲ့ပေါ့နော်အဲ့လိုသွားချင်းနေပေါ့ဆိုတော့အဲသူတို့ကကူညီပြီးတော့လာတယ်လာတော့လမ်းလမ်းကြီးလျှောက်သွားသေးတယ်တော်တော်လမ်းလျှောက်သွားတယ်နောက်ကမိုးရေထဲမှာပေါ့နော်အဲတညာလုံးတော်ကြီးထဲမှာအိတ်ရတယ်အဲလိုမျိုးခက်ခက်ခက်ခက်နဲ့လာပြီးတော့မှရောက်ခံနေပြီဆိုတော့မှမိသွားတာမိသွားတဲ့ခါကျကျမတို့အဲအချုပ်ထဲမှာပေါ့နော်အဝတ်စားလည်းဘာမှအဝတ်တစ်ချက်ကူတစ်ခုနဲ့ပဲဆယ်ရက်နေခဲ့ရတယ်အလုပ်ကတော်တော်နဲ့မရဘူးနောက်ပိုင်းနဲ့ကျတော့အတိတ်ကြောင့်ကနေအလုပ်ရှာပြီးတယ်အလုပ်ရှာပြီးတော့အလုပ်သွားကြည့်တော့တန်ရုံမှလုပ်ရတယ်တော်တော်ကြောက်တာဟောစလက်များပြက်သွားရင်တော့ကိုရီပေါ့နော်အာနာပြန်ရလို့နိုင်ရခါကြောက်ရှင်ဒီလိုမျိုးစာသင်ကိုတော့အဆင်ပြေပါမလားကိုကိုတတိချားနေပေါ့ဆိုသူကအဲ့လိုမျိုးဆက်ကြီးရအကြီးကြီးဆိုတော့လေလက်တွေပါအဲ့လိုမျိုးညက်တယ်ကျမရှေ့မှာနဲ့နှစ်ယောက်ပေါ့နော်အဲ့လိုမျိုးလက်ညှိုးနဲ့အဲ့လက်မနဲ့ပြက်သွားတာ
မူလာတန်းကျောင်းဟိုဆရာလေးကိုအောင်မင်းကလည်းမြမပြည်တဲကနေအခက်ခဲအများကြီးကိုကြောဖြတ်ပြီးတိုင်းတစ်ပါးကိုရှောင်တင်းခဲ့ရသူဖြစ်ပါတယ်
အနာသိမ်းပြီးရဲ့အခါမှာကျွန်တော်တို့ရဲ့ပုံမှန်ဘွားမရှိတော့အထိုင်းကိုလာရတော့မယ်ဆိုပြီးတော့ကျွန်တော်ဆုံးဖြတ်ချက်ချပြီးတော့လာတဲ့အခါမှာကျွန်တော်လမ်းမှာအခက်ခဲရအများကြီးပဲအများကြီးပဲအာကျွန်တော်တို့ကပုံမှန်လမ်းနေအပေါ်လမ်းနေလာလို့မရတဲ့အခါကျတော့အောက်လမ်းနေလာတော့ဒုက္ခတွေကအများကြီးပဲပွဲစားကြောက်ရတာနဲ့သူတို့ရဲ့စစ်စခန်းတွေကိုကျွန်တော်တို့ဖြတ်ပြီးတော့လာတဲ့အခါမှာသူတို့လက်ထိုးတာတွေလည်းတွေ့ရတယ်ပေါ့နော်ကျွန်တော်တို့ကားအောက်မှာမှောက်ပြီးတော့လိုက်ရတာမျိုးအသက်ရှူကြက်နေတဲ့ဒဏ်ခံရတာကိုတောင်ကလည်းအများကြီးတက်ရတာချီချင်းဆိုလည်းအများကြီးချရတယ်ထမင်းငတ်ခဲ့တာလည်းနှစ်ပတ်လောက်ရှိနေတယ်လမ်းမှာတလနဲ့ခုနှစ်ရက်လောက်ကြာထိုင်းပလိတ်အဖမ်းခံရတယ်ကျွန်တော်၃ကာ၄ကာလုံးမိတာဆို၄ကာလုံးမိတယ်လုံးလုံးမိပြီးတော့ကျွန်တော်အရှုပ်ထဲမှာရက်20ကျော်ကျော်လောက်ကြာသွားတယ်အဲ့ဒီကနေပြန်ထွက်ပြီးတော့တစ်ခါနေစားကူပြန်ရောက်တစ်ခါပြန်တက်မှတစ်ခုလို့ရောက်လာ
မြန်မာပြည်ရင်းမှာအနည်းငယ်ရှိတာကြောင့်အနည်းဆက်ဆုံးနိုင်ငံတစ်ခုကိုအခက်အခဲတွေကြားကထွက်ခွာခဲ့ကြရပြီးရောက်တဲ့အခါမှာလည်းဘဝရည်တည်ကတစ်ဖက်ကိုယုံကြည်ရာကတစ်ဖက်အတွေ့ရုန်းကန်နေကြရပေမဲ့အနာဂတ်အတွက်မျှော်လင့်ချက်တွေကတော့အပြေအဝါရှိနေကြစေပါပဲ
ကျွန်တော်ကတော့မှန်ကန်တယ်လို့ယူဆရပါတော့ဘာလို့လဲဆိုတော့ကျွန်တော်တို့မှာမိသားစုရှိတယ်သားသမီးတွေလည်းရှိတယ်ပေါ့နော်ကိုယ့်ရဲ့ဘယ်လိုပြောမလဲကိုယ်ဆုံးချက်တစ်ခုကြောင့်နောင်နာမရစေခြင်းပေါ့အဲ့တော့မှန်ကန်တဲ့လမ်းကိုရွေးခဲ့တာလို့ကျွန်တော်ကတော့အဲ့လိုပဲပြောနေတယ်
အာမလျှော့နေပေါ့အာတင်းတာပါတကယ်ချင်းနဲ့အားလုံ
းအာမလျှော့ပါဘူးကျမတို့အာမလျှော့ဆိုတော့တိတ်တော့ကျမရဲ့မျှော်လင့်ချက်ပေါ့နော်တိတ်တော့မကြတော့ပါဘူးလို့အောင်မြင်တော့ပ
ါကျွန်တော်ကယုံကြည်ခြင်းနဲ့လုပ်တာဆိုတော့ကျွန်တော်အဲ့ဒီအတွက်ကနောင်လာမရဘူးပြန်ဝင်ဖို့လည်းမရှိဘူးပေါ့နော
်မာသွားပြီလို့တော့မယူဆဘူးပို့လို့ရမှန်းနေပေါ့အာတင်းပြီးတော့ပဲကျော်လွားတယ်ပေါ့
ဂျာရူးရကန်ရှိတဲ့ဘဝတွေကနေတိုင်းတစ်ပါးမှာမမျှော်မှန်းထားတဲ့အလုပ်တွေကိုလုပ်ကင်ကြရင်အင်ကိုဘလောက်ပဲလွန်းလွန်းဘလို့ပဲအခက်အခဲတွေရှိရှိမကြတော့တဲ့တစ်ချိန်မှာကိုကြောခိုင်းခဲ့ရတဲ့အမိမေပြန်လဲตาရလှပအေးချမ်းပြီးပျော်ရွှင်စရာအချိန်တွေရောက်တော့မှာပါလို့တော့တတိချယုံကြည်မျှော်လင့်နေကြတာပါရှင
်နေရာပေါင်းဆောင်အကြောင်းဆောင်အစီအစဉ်မှာမတ်ညွညွလင်းတင်ဆက်ပေးခဲ့တာပါအင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအကြီးဆုံးကိုဦးတင်ပေါင်းတန်းကပြောပြပေးမှာပါရှင်
မြန်မာပြည်သူတွေအနေနဲ့ရောအန်ယူဂျီမျိုးသားညညရဲ့ဆိုရနဲ့ပါမြန်မာနိုင်ငံကအတူရက်ဗြိတိန်နိုင်ငံကအတူရက်တည်နေကြောင်းဗြိတိန်နိုင်ငံကြီးဝန်ကြီး James Cleverly ကပြောကြားလိုက်ပါတယ်အန်ယူဂျီနိုင်ငံကြီးဝန်ကြီးဒေါ်စင်မောင်နဲ့တရင်လာနေကတွေ့ဆုံခဲ့တဲ့အပေါ်မှာသူ့အနေနဲ့အားရကျေနပ်မိကြောင်းဒီကနေ့အင်္ဂါနေ့ဒေါ်စင်မောင်ရဲ့ Twitter လူမှုစာမျက်နှာမှာ James Cleverly ကပြန်ကြားရေးသားထားဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာဒီမိုကရေစီရေးအတွက်ဩစတြေးလျအစိုးရဘက်ကထိထိရောက်ရောက်ဆောင်ရွက်ခဲ့ခြင်းမရှိဘူးလို့နယူးယောက်ခြေဆိုင်လူခွေရေးစောင့်ကြည့်ရေးအဖွဲ့ကဝေဖန်ပြောဆိုလိုက်ပါတယ်မြန်မာစစ်တပ်ဟာလူသားချင်းစာနာမှုဆိုင်ရာနိုင်ငံကဥပဒေအပြင်စစ်အာဇွေးမှုနဲ့လူသားမျိုးနွယ်ပုပေါ်ကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကျူးလွန်နေပြီးဩစတြေးလျနိုင်ငံဘက်ကအရေးယူပိတ်ဆို့ထားတဲ့မလုပ်သေးတာကို HRW လူခွေရေးအဖွဲ့ကဝေဖန်ထောက်ပြလိုက်တာဖြစ်ပါတယ်ချင်းမျိုးသားတပ်မတော် CNN နဲ့ချင်းနယ်မြေကာကွယ်ရေးတပ် CDF တို့ကအိန္ဒိယနိုင်ငံမီဆိုရမ်ပြည်နယ်နဲ့နယ်စပ်ကမြမတပ်စခန်းပေါ်ကို February 3ရက်နေ့က drone နဲ့ဘုံသုံးလုံးကျဲချခဲ့တယ်လို့ အိန္ဒိယနေဂျာဆောင်တက်ကသတင်းရင်းမြစ်တွေကကိုးကားပြီးဒေရှန်အစ်အင်တာနက်သတင်းစာမျက်နှာကပြောလိုက်ပါတယ်
အင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashon Kelly နဲ့ John Dryden တို့ဖြစ်ပါတယ်တော်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသွားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့သတင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@voanews.com ကိုပေးပို့နိုင်ပါတယ် VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပြည့်ရည်ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝါကြပါစေရှင်ကျမအလိမ်ပါပါ
This program has come to you from the Voice of America, Washington.